Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် April 19ရက်နေ့ဗုဒ္ဓဦးနေ့မနေ့ပဲအတန်လွင့်စီစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လင်းနေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ဆက်ပေးမှာပါ American စေတနာဝန်ထမ်းအဖွဲ့ဖြစ်တဲ့ Peace Corps အဖွဲ့ဟာမြန်မာနိုင်ငံနေပြီးတော့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပါတယ် Ukraine စစ်ပွဲယာယီရပ်ဆိုင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ကြပါတယ် Russia အပေါ်မဟာမိတ်တွေနဲ့အတူပုံမိုတိုးမြင့်ဖိအားပေးသွားမယ်လို့American သမ္မတ Biden ကကတိပြုပြောဆိုလိုက်ပါတယ်။စားတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ဆက်ပေးမှာပါ။အဲ့ဒီနောက်မှာတော့သတင်းပေးဖို့ကျန်တဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။အစစ်အစုံနေတော့ပါခင်ဗျ။သူတို့ဝင်တဲ့ရွာတိုင်းကိုမီးရှို့နေတာဆိုတော့ကျွန်တော်တို့ရွာတွေကသူတို့မျိုးစစ်ကြောင်းထိုးလာရေးဆိုတော့ပြီးလို့ကျွန်တော်တို့ကပြည်သူတွေကအကုန်လုံးဆောင်နေပါတယ်ခင်ဗ
ျ။ဒါကတော့ဒီပရင်နဲ့ပေါင်းမြို့နယ်တဲကကြီးရွာတချို့ကိုမီးရှို့ဖျက်ဆီးခံရတဲ့အကြောင်းကိုမကြမီပဲအပြည့်စုံနောက်တော့တာဆင်ရပါမယ်။ကင်းရပြည်နယ်ရန်ကုန်ဖအံလမ်းဆောင်ကရဲစခန်းတစ်ခုကို KLNL နဲ့ပူပေါင်းတပ်ဖွဲ့တွေကတိုက်ရောက်ခဲ့တိုက်ခဲ့ပါတယ်။လောင်စာစီနဲ့ကုန်စည်နှုတ်တွေတက်နေလို့အခက်ကြုံနေရပါတယ်။ဒါအပြင်ယူကရိန်းကအခြေအနေတွေစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာကောင်းတဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့ American အကြောင်းကမ္ဘာတလောခီးသွားအင်္ဂါစကားဝိုင်းစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုလည်းနောက်တော့တာဆင်ရပါမယ်။ခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းတဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ
်။ယူကရိန်းအရှေ့ပိုင်းမှာထိုးစစ်အသစ်စတင်ကြောင်းရုရှားတာဝန်ရှိသူတွေကကြေညာလိုက်တဲ့အင်္ဂါနေ့မှာပဲအမေရိကန်နဲ့နေတိုးမဟာမိတ်တွေကရုရှားအစိုးရပေါ်မှာတိုးမြင့်ဖိအားပေးသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့မနက်ပိုင်းကဗြိတိန်၊ကနေဒါ၊ဥရောပကော်မရှင်ပြင်သစ်ဂျာမနီ၊အီတလီ၊ဂျပန်နေတိုပိုလန်နဲ့ရိုမေးနီးယားခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တို့ဖုံးဆက်ဆွေးနွေးမှုနဲ့ပတ်သက်ပြီးဒါဟာတစုတစည်းတည်းရှိနေစေရေးဆောင်ရွက်မှုဖြစ်ကြောင်းသမ္မတဘိုင်ဒန်ကနယူးဟမ်ရှေးယားမှာပြောဆိုခဲ့တာပါဆောင်ရွက်ချက်တွေထဲကတစ်ခုကတော့တခြားနိုင်ငံတွေအနေနဲ့သူတို့ရဲ့အရန်ရည်နံတွေထုတ်ပေးရေးသဘောတူညီချက်ရရှိရေးဖြစ်ကြောင်းလည်းသမ္မတကပြောပါတယ်ယူကရိန်းအစိုးရကိုလက်နက်တွေနဲ့လုံခြုံရေးဆိုင်ရာအကူအညီပို့ပြီးတော့ပေးအပ်ရေးအတွက်ဗြိတိန်နဲ့တခြားခေါင်းဆောင်တွေဆွေးနွေးခဲ့ကြောင်းလဲအမေရိကန်သမ္မတအင်ပီရိုပြောခွင့်ရဂျန်ဆာကီကပြောပါတယ်။ယူကရိန်းနိုင်ငံဒွန်ဘတ်စ်ဒေသတဝန်းကိုပြစ်မှတ်ထားပြီးရုရှားဘက်ကတိုက်ခိုက်မှုနဲ့အတူယူကရိန်းရှေ့ပိုင်းကိုထိန်းချုပ်နိုင်ရေးအတွက်ထိုးစစ်အသစ်စတင်ကြောင်းရုရှားကအင်ကာနေမှာကြေညာပါတယ်။ဒါပေမဲ့လည်းကနအူတိုက်ခိုက်မှုတချို့ကိုပြန်လည်တိုက်ခိုက်နိုင်တယ်လို့ပိုင်နက်ကလည်းကာကွယ်နေကြောင်းယူကရိန်းဘက်ကပြောပါတယ်။ဒီစစ်ဆင်ရေးရဲ့နောက်တစ်ဆင့်ကိုစနိုင်ပြီလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကပြောပါတယ်။ရုရှားအစိုးရရဲ့ရည်မှန်းချက်ကယူကရိန်းအရှေ့ပိုင်းကဒွန်ဒက်စ်နဲ့လူခန့်နယ်မြေတွေအပြည့်အဝလွတ်မြောက်ရေးဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်။ယူကရိန်းနိုင်ငံတွင်ရုရှားရဲ့စစ်ပွဲကအန္တရာယ်ကြီးတဲ့အခြေအနေသစ်တစ်ရပ်ကိုစတင်လာချိန်မှာပဲအော်တိုရော့ခရီယန်တို့ရဲ့အီစတာပွဲတော်နဲ့တိုက်ဆိုင်ပြီးဒီသတင်းပါအတွင်း၄ရက်ကြာလူသားချင်းစာနာထောက်ထားမှုနဲ့စစ်ပွဲယာယီရပ်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာပန်ကြားပါတယ်။လက်ရှိတွေ့မြင်နေရတဲ့အရက်သားတေဆုံထိခိုက်မှုတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာရှေ့လျှောက်ကြုံတွေ့ရမယ်ကြောက်မဲ့ဖွဲအဖြစ်ဆိုးတွေနဲ့ရှင်ရင်မဆိုးစလောက်ဖြစ်သွားနိုင်တယ်လို့လဲယူကရိန်းအရှေ့ပိုင်းဒေသအပေါ်ရုရှားရဲ့ထိုးစစ်နဲ့ပတ်သက်ပြီးသူကပြောပါတယ်လူပေါင်းသိန်းချီဒုက္ခရောက်ကြရမယ်အခြေအနေမျိုးအဖြစ်မခံနိုင်ကြောင်းလဲသူကပြောပါတယ
် I call on Russians and Ukrainians to silence the guns and forge a path to safety
ရုရှားနဲ့ယူကရိန်းတို့အနေနဲ့ပြစ်ခတ်မှုတွေရပ်ပြီးအန်ဒီယန်နဲ့လက်ငင်းကျုံတွေ့နေရသူတွေအတွက်ဘေးကင်းရာလမ်းကြောင်းတစ်ခုပေါ်ဆောင်ပေးဖို့တောင်းဆိုကြောင်း၄ရက်တာအီစတာကာလဟာဆိုရင်အသက်ကယ်ဆယ်ရေးအတွက်ညှိညွတ်ရမယ့်အချိန်ဖြစ်တယ်လို့ယူကရိန်းနိုင်ငံတွင်ဒုက္ခတွေအဆုံးသတ်ရေးထပ်ပြီးဆွေးနွေးတင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့တာပါ။အော်တိုရော့ခရစ်ယာန်ပြက်ကတင်အရာ Holy Thursday ဧပြီလ22ရက်နေ့ကစလို့အီစတာပွဲတော်ကျင်းပရာဧပြီလ24ရက်နေ့အထိတိုက်ပွဲတွေရပ်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကပန်ကြားထားတာပါ ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးသွားမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အင်္ဂါနေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ်။ဒီနှစ်အတွက်ဖွံ့ဖြိုးမှုနှုန်းကို 3.6 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းထားပြီးပြီးခဲ့တဲ့နှစ်က 6.1 ရာခိုင်နှုန်းရှိခဲ့တာပါ။မူလကတော့ဒီနှစ်အတွက်ဖွံ့ဖြိုးမှုက 4.4 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းခဲ့တာပါ။စစ်ပွဲကြောင့်စီးပွားရေးအပေါ်ရိုက်ခတ်တရမှုကကြီးမားကျယ်ပြန့်လာနေကြောင်း IMF အစိုးရခန့်စာမှာဖော်ပြပါတယ်။ကမ္ဘာတစ်လွှာစီးပွားရေးပြိုလဲမှုကနေခိုင်ခိုင်မာမာပြန်လည်ထူထောင်လာတာကိုတွေ့မြင်လာရချိန်မှာပဲစစ်ကြောင့်ဒီတိုးတက်မှုအများစုပြန်လည်ပျက်စီးသွားစေမယ့်အခြေအနေတွေဖြစ်လာပါတယ်။ရုရှားရဲ့စီးပွားရေးဟာဒီနှစ်မှာ 8.5 ဂိုင်နှုန်းသာရှိနိုင်ပြီးယူကရိန်းနိုင်ငံကတော့ 35 ရာခိုင်နှုန်းကျဆင်းမယ်လို့လဲ IMF ကခန့်မှန်းပါတယ်။အမေရိကန်တရုတ်နဲ့ဥရောပတို့မှလည်းစစ်ပွဲအကျိုးဆက်အဖြစ်ဖွံ့ဖြိုးမှုနှေးကွေးမှုနဲ့ကြုံတွေ့ရမယ်လို့လဲခန့်မှန်းထားပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကရှီယာတွေအများစုနေထိုင်ရာရပ်ကွက်အတွင်းကကြောင်းအပြင်မှာအင်ဂါနီကဘုံနှလုံးပောက်ကွဲတာကြောင့်အ ਨੇ ဆုံးလူ6ဦးသေဆုံးပြီးတရားစင်နီးပါးဒဏ်ရာရကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ Dash E ဘာရှီကအဗ်ဒူရာဟင်ရှာဟစ်ကျောင်းရဲ့ပင်မဝင်ပေါက်အပြင်ဘက်မှာဇက်တိုက်ပောက်ကွဲမှုဖြစ်ပြီးထိခိုက်သေဆုံးသူတွေဟာရှီယာမွတ်စလင်တွေဖြစ်ကြောင်းကာဘူးရဲတပ်ဖွဲ့ပြောခွင့်ရခါလစ်ဇေဒန်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကျောင်းသားပေါင်း 16,000 လောက်ရှိတဲ့အဲ့ဒီကျောင်းဟာအာဖဂန်ရဲ့အကြီးဆုံးကျောင်းတစ်ခုလည်းဖြစ်ပါတယ
် VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 06.73ညလိုင်းဒိုမီတာ57 kHz 5805နဲ့ไลน์มิเตอร์190กิโลเฮิรตซ์1505รูปก็นี่ก็โทรลงไปนี่ครับค่ะ
VOA American ตางะตะรินนี่ก็เสร็จแล้วโทรลงไปนี่บาระจนก็คิมองซูมินมาเอบีละ18ရက်ตะนิงฤณีก็ชิ้นปี่เนี่ยมิ้นตัดมยุเนี่ยมาเลจีโมจีจาเกลุสิเบดุขะเตรียายีโคลงนี่จาได้ดุขะเตสกันตะชูที่ไก่เป็ดซีเกยาบาระယာယီဒုက္ခသည်စကံပေါင်း30လောက်ကပလတ်စတစ်အမိုးတွေဒဏီမိုးတွေနဲ့စောက်ထားတဲ့တဲအိမ်တွေပျက်စီးသွားခဲ့တယ်လို့ခရိယန်ဘာသာရေးဆရာတယောက်ကပြောပါတယ်။ယာယီတဲအိမ်တွေပျက်စီးကုန်တဲ့အတွက်အိမ်တော်စု300လောက်နီးစပ်ရာဖျားချောင်းစာတင်ချောင်းနဲ့ဘုံကြီးချောင်းတွေမှာပြောင်းရွှေ့နေထိုင်ကြရတယ်လို့လည်းဆိုပါတယ်
။ယာယီတဲကတော့အကုန်လုံးကပျက်စီးနေတယ်။ခံမှန်းတာကတော့ဒီစကံ30ပါဝန်းကျင်ရောထိခိုက်မလို့လည်းရဆိုင်တယ်
ပြစီသွားတဲ့ယာယီစစ်ဘေးဒုက္ခသည်စခန်းတွေပြန်လည်တည်ဆောက်နိုင်ဖို့ကြိုးစားနေကြပါတယ်။ဒါပေမဲ့ယာယီတဲဆောက်ဖို့အတွက်အမိုးအကာလိုအပ်ချက်တွေရှိနေကြပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေထဲမှာကလေးငယ်တွေအသက်ကြီးရင်သူတွေမတန်ဆွမ်းတွေလည်းအများအပြားပါဝင်ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းမတိမငိမ့်အခြေအနေတွေကြောင့်အမေရိကန်စေနာဝန်ထမ်းအဖွဲ့ Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်မဲ့အကြောင်းကြေညာလိုက်ပါတယ်။မတိငြိမ်မှုတွေစုပမှုတွေနဲ့လက်နက်ကင်ပြိပကတွေဆက်လက်ဖြစ်ပေါ်နေတာကြောင့်စေတနာဝန်ထမ်းတွေဘေးအန္တရာယ်ကင်းကင်းအလုပ်လုပ်နိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်မှာဖြစ်တဲ့အကြောင်း Peace Corps ရဲ့အမှုဆောင်အရာရှိချုပ်ကာရိုစပင်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တချိန်ကြာရင်မြန်မာနိုင်ငံမှာအခြေအနေတွေပြန်လည်ကောင်းမွန်လာရင်တော့လုပ်ငန်းတွေပြန်လည်စတင်မှာဖြစ်ကြောင်းလည်းပြောပါတယ်။Peace Corps အဖွဲ့ဟာမြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးလုပ်ငန်းတွေစတင်လှုပ်ဆောင်ခဲ့ရမှာကိုဗစ်ကရောဂါကြောင့်ရပ်ဆိုင်ခဲ့ရပြီးမဲ့2020ပြည့်မတ်လအထိအင်္ဂလိပ်စာသင်ကြားပို့ချပေးဖို့စေတနာဝန်ထမ်း89ယောက်ဆေးလုပ်ခဲ့ပါတယ်။ Peace Corps စေတနာဝန်ထမ်းအဖွဲ့ကြီးကိုနိုင်ငံတကာရှိလူမှုအတိုင်းဝိုင်းတွေအတွင်အကူအညီပေးဖို့အတွက်1962ခုနှစ်မှာအမေရိကန်သမ္မတဂျွန် F. ကနေဒီကဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးနိုင်ငံပေါင်း142နိုင်ငံကိုစေတနာဝန်ထမ်းပေါင်း 24,000 ကျော်တာဝန်ထမ်းဆောင်ဖို့ဆေလွတ်ပေးနေတာဖြစ်ပါတယ်။ Pacific ဒေသကျွန်းနိုင်ငံ Solomon Islands နဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုလိုက်ကြောင်းတရုတ်အစိုးရကကြေညာလိုက်တာဟာတရုတ်တပ်တွေခြေချနိုင်အောင်လမ်းပွင့်သွားစေတာကြောင့်စိုးရိမ်မှုရှိကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပွင့်လင်းမြင်သာမှုမရှိသလိုရှင်းရှင်းလင်းလင်းပြောဆိုထားတာမရှိတဲ့သဘောတူညီချက်အပေါ်စိုးရိမ်ကြောင်းနဲ့ တရုတ်နိုင်ငံဟာအရင်တုန်းကလည်းငါးဖမ်းလုပ်ငန်းတွေအရင်အမြင့်စီမံခန့်ခွဲမှုတွေဖွံ့ဖြိုးရေးလုပ်ငန်းတွေမှာဒေသတွင်းသက်ဆိုင်သူတွေနဲ့တိုင်ပင်တာမရှိသလိုဝေဝါးတဲ့အပေးအယူညှိနှိုင်းမှုတွေလုပ်ခဲ့ကြောင်းလည်းအမေရိကန်အိမ်ပြူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောဆိုပါတယ်Solomon Islands နိုင်ငံခြားရေးဝန်ကြီး Jeremy Manilit နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးရောင်းရီတို့မကြာသေးခင်ကချုပ်ဆိုခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုလိုက်ပြီးတဲ့နောက်မှာအမေရိကန်ကတုံ့ပြန်လိုက်တာဖြစ်ပါတယ
်開放包容不針對任何第三方
Solomon Islands နဲ့တရုတ်နိုင်ငံခြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာလွတ်လပ်ပွင့်လင်းမှုရှိပြီးတခြားနိုင်ငံတစ်ခုခုကိုပြစ်မှတ်ထားဖို့ရည်ရွယ်မထားကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘင်ကအင်ကာနိကဗေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါအမေရိကန်နဲ့ဩစတြေးလျနိုင်ငံတွေဟာတမင်သက်သက်တင်းမာမှုတွေကြီးထွားအောင်ပုံကြီးချဲ့နေကြပြီးဂျားဝင်နှောက်ယှက်ဖို့ကြိုးပမ်းမှုတွေဟာကြာဆုံးမှာဖြစ်ကြောင်းတရုတ်အစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ကတော့သဘောတူညီချက်ကိုတရုတ်ဘက်ကတစ်ဖက်သက်ကြေညာခဲ့ပုံရကြောင်းနဲ့သဘောတူညီချက်ကိုလက်မှတ်ထိုးအတည်ပြုလိုက်ပေမဲ့အမေရိကန်တို့ရဲ့စိုးရိမ်မှုတွေကလျော့ပါးသွားမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကို၄နှစ်နီးပါးကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်အမရခန်အစိုးရကိုအတိုက်ခံပါတီတွေဦးဆောင်ကပါလီမန်အတွင်းအယုံအကြည်မရှိအဆိုတင်သွင်းဖျောက်ချခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်အသည့်အဖြစ်ရှာဗက်ရှရစ်ရဲ့အစိုးရအဖွဲ့အစည်းဟာအင်ကာနေကကျန်းသစ္စာကျင်းပခဲ့ကြပါတယ်။ယာယီသမရဆာဒစ်ရှန်ဂျရန်နီဦးဆောင်တဲ့ကျန်းသစ္စာကျင်းပပွဲအခမ်းအနားကိုရုပ်မြင့်သံကြားကတိုက်ရိုက်ထုတ်လွှင့်ခဲ့ပြီးဝင်ကြီးချုပ်အသည့်အပြင် PMLN ပါတီအကြီးတန်းခေါင်းဆောင်တွေပါတက်ရောက်ခဲ့ကြပါတယ်။ရှာရစ်ကိုအောက်လွှတ်တော်ကနေဝင်ကြီးချုပ်အဖြစ်ဧပြီလ17ရက်နေ့ကရွေးချယ်ခဲ့ပြီးတဲ့နောက်သူဟာအစိုးရအဖွဲ့ကိုမဟာမိတ်ပါတီတော်တော်များများနဲ့ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီအထက်မှာအရင်ကအဓိကပြိုင်ပွဲလေဖြစ်နိုင်ငံရဲ့ဒုတိယအင်အားအကြီးဆုံးပါကစ္စတန်ပြည်သူ့ပါတီ PPP လည်းပါဝင်ပါတယ်။အခုအစိုးရအဖွဲ့အတွင်းမှာဝန်ကြီးချုပ်ရဲ့ပါကစ္စတန်မွတ်စလင်လိအဖွဲ့က16ဦးနဲ့ပါကစ္စတန်ပြည်သူ့ပါတီ PPP က12ဦးပါဝင်ကြပြီးကျန်တဲ့ဝန်ကြီးနေရာတွေကိုတော့တခြားမဟာမိတ်ပါတီတွေကရရှိကြပါတယ်ခင်ဗျာ။
တဲ့ရင်တွေကိုမတ်သိန်ကြီးထိုင်းတဲ့ကိုခင်မောင်စိုးမင်းတို့ပြောပြသွားတာပါခင်ဗျာအခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ကရင်ပြည်နယ်ဘက်အခြေအနေတွေကိုတင်ပြပါအောင်မယ်ကရင်ပြည်နယ်ဖန်ဟံမြို့တထုံခရိုင် KNU တပ်မှထင့်နယ်မြေအတွင်းကစစ်ကောင်စီရဲ့ဝဘိုးတော်လွမ်းစုံရဲဂိတ်ကိုဧပြီလ19ရက်နေ့ကကရင်အမျိုးသားလူမျိုးရေးတပ် KNLA တပ်မှထင့်နယ်ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲ6ဦးတေဆုံးကြောင်း KNU ကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖအံမြို့တထုံခရိုင်အတွင်းကစစ်ကောင်စီရဲ့ဝဘိုးရောလမ်းဆောင်ရဲဂိတ်ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်မဟာတင့်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဧပြီလ19ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU တပ်မှတင့်တထုံခရိုင်အတွင်းရင်မှုဖလူစောစုံမြင့်ကအခုလိုပြောပြပါဗျ
။ထထုံခရံရဲ့ဒီဖာမြင့်နေပြမှာခန္ဓာဒီကကမမောင်းလမ်းဆောင်ကျွန်တော်ရန်ကုန်ရန်ကုန်ဖာလမ်းဆောင်ကျွန်တော်တို့မနေ့ရှင်းနေမှာဟိုမှာကျွန်တော်တို့ကျန်နေဒီနဲ့ဘောကဖွဲ့ပြီးဟိုမှာတောင်းဝင်ကြည့်တာဟုတ်တယ်။အဲဒီမှာဆဲကျွန်တော်တို့ခေါ်တော့ဘူတော်ရဲလား။ကျွန်တော်ကခြောက်ကြတယ်ကျွန်တော်တို့ပြည်သာသနာအကောင်လာတနာငန်းလေရတယ်တက်ခွဲချစ်ပြီးကျွန်တော်တို့ဘုနာရဲ့ဆန္ဒတော်ဒီစစ်ကောင်စီဖွဲ့တော်လာပြီးတော့တနာတွေရန်တမ်းပြခဲ့တယ်ဒီလိုချင်းလမ်းတွေပိတ်ထားတယ
်ဘဘိုးတော်ရဲကိတ်ကိုတော့နေမြေကန်ကရင်မျိုးသားလွတ်မြောက်ရေးတပ်တမဟာတင့်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကကားနဲ့ဝင်ရောက်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ပြစ်ခတ်မှုတွေဖြစ်ပြီးအဲ့ဒီဂိတ်အနီးမှာမိုင်းကွဲတာတွေထပ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။အဲ့ဒီဝဘိုးတော်ရဲကင်းစခန်းကတော့စစ်သားတွေနဲ့ရဲတွေကစောင့်ကြပ်ပြီးဒေသခံတွေသွာလာတဲ့အခါမှာစစ်စေးမင်းမျက်နှာတွေလုတ်တယ်လို့ဆိုပါတယ်။ KNU တပ်မှတထင်းချွရနယ်မြေတွေမှာဧပြီလအတွင်းမှာတိုက်ပွဲ၅ချိန်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့ဧပြီလ17ရက်နဲ့19ရက်နေ့တွေမှာဒေသခံတွေရဲ့ရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဖရိုစောစုံမြင့်ကပြောပါတယ်။
နာတော့မှာကျတော့ဒီလူတို့တွေအဲဒီတဲ့ပဲပြီးတော့ဖြစ်စီယူတယ်အဲဒီဖြိုးတယ်ဒီရုပ်ဒီကတော့ဒီလိုလို့ပေါ့ဒ 的天女儿那个比如那他拼的时候信就要你秀美都说黑了不是都掉了是吗那个你们那个来比如人家给你提别的去了都他妈哭你今天他妈哭他那个人家就给提别的来嫁了我的情况你给他们那个他今天他提别的
ကရင်ပြည်နယ်ဖမ်းမြို့အတွင်းကစစ်ကောင်စီရဲ့မဘိုးရောရဲဂိတ်ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။မွန်ပြည်နယ်ကြိုက်ထုံမြို့နယ်တဲကကြိုက်ထုံမြို့အရှေ့ဘက်10မိုင်လောက်အကွာဝေးလောက်မှာရှိတဲ့မုပလင်ကျေးရွာအုပ်စုမုပလင်လမ်းဆောင်မှာမတ်လ31ရက်နေ့မနက်ပိုင်းကလည်းကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မှတင်းတဲ့ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကမုပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခတ်ခဲ့တာလည်းရှိခဲ့ပါတယ်။မလ29ရက်နေ့ကလည်းတထုံဘီလင်းလမ်းမှာရွှေရောင်ပြကျေးရွာနီးမှာတော့စစ်ကောင်စီနဲ့ KNU နှစ်ဖက်တိုက်ပွဲဖြစ်တဲ့အတွက်လမ်းမတစ်လျှောက်ထိသွားပြည်သူများကိုစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်အသက်မပြည့်သေးတဲ့တထုံမျိုးကကလေးနှစ်ဦးသေဆုံးခဲ့တာလည်းဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်ဖမ်းကြိုင်းစိတ်ကြီးကော့ကလိတ်နဲ့မွန်ပြည်နယ်ကြိုက်ထုံတိန်စရက်ဘီလင်းမုတ်ပလင်ကျေးရွာတွေဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်တွေဟာမကြာခဏတိုက်ပွဲတွေရှိနေတယ်လို့လည်း KNU ကထုတ်ပြန်ထားပါတယ်ရှင
်။ခရင်ပြည်နယ်ကတိုက်ပွဲအခြေအနေတချို့ကိုမအေးအေးမှပြောပြသွားတာပါ။ဆက်လက်ပြီးတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေတွေကိုပြောပြပါအောင်မယ်။စကိုင်းတိုင်းဒေသကြီးတပင်းမျိုးနယ်တဲကကြီးရွာတွေမှာစစ်ကောင်စီကနယ်မြေရှင်းလင်းမှုတွေလုပ်နေစဉ်တွင်တပင်းမျိုးအနီးမဲအိုးကြီးရွာကနေအိမ်တွေမိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်းမြို့နယ်ထဲမှာလည်းနောက်ထပ်ကြေးရွာတွေမိရှုခံရတယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲမိုးကြီးလေကြီးကျလို့ဘေးလွရာကိုခုံနေခိုးလုံနေရတဲ့ဒုက္ခတွေတွေလည်းအခက်အခဲဖြစ်နေကြပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပါလိမ့်မယ
်စကိုင်းတိုင်းဒေသကြီးတပင်းမြို့နယ်အရှိချမ်းကိုစစ်ကောင်စီကအေဘီလ18ရက်နေ့ကစလို့နယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်အေဘီလ19ရက်နေ့အင်ကာနေ့နေ့လယ်ပိုင်းမှာတော့တပင်းမြို့နယ်ရေဦးကြားကမဲအိုးရွာကိုစစ်ကောင်စီတပ်တွေကဝင်ရောက်မိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲမိရှို့သွားတာလို့ဒေသခံတဦးကအခုလိုပြောပါတယ
်နေ့ကမနေ့က18ရက်နေ့လောက်တည်းကျွန်တော်စီကြောင်းတွေထိုးလာတယ်ထိုးလာပြီးတော့တိုက်ပွဲဖြစ်တာမျိုးပါကမရှိဘူးကြာအာဒီလိုမျိုးပဲထိုးလာပြီးတော့တပင်းကလည်းထွက်တယ်ရေဦးဘက်ကလည်းထွက်ပြီးတော့ဒီတပင်းနဲ့ရေဦးကြားမှာရှိတဲ့အောင်သာကြီးရွာမျိုးဖြစ်တော်ဒီအောင်လာကြီးရွာနေအောင်လာကြီးရွာနေတော်ဒီတင်းမျိုးနေရတဲ့ရွာဒီပါမေဦးကြီးရွာလို့ဆိုတာပေါ့နော်မေဦးကြီးရွာဟုတ်ပြီမေဦးကြီးရွာဝင်ပြီးတော့အခုတော့မိဖို့လည်းမြင်နေရတယ်ဒီဟိုအရင်တော့စစ်ကောင်စီကဝင်ပြီးတော့မျိုးလည်းမဖြစ်ဘူးရသူတို့ကဒီမျိုးအေးအေးနေရတဲ့ရွာတိုင်းမျိုးဝင်ပြီးနေလို့ကျွန်တော်မြင်နေရတယ်အဲ့ဒါတမေမိရှုခါရဲဆိုမျိုးကကျွန်တော်တို့ဟိုပြောနိုင်ပြီပေါ့နော်ဒီအေးကြီးအဲ့ဒီအမီနာကြီးကိုကျွန်တော်တို့ရှောင်နေကြပြီပေါ့နော်ဒီနေ့ကသာလေကျွန်တော်ရှောင်ရတာလေဟုတ
်စစ်ကောင်စီကနယ်မြေရှင်းလင်းနေတာကြောင့်မဲအိုးကျေးရွာအပါအဝင်လက်ရက်ကုံညောင်ကြီးကုံမူကရင်စတဲ့ကျေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ပြီးခဲ့တဲ့နှစ်2021နိုဝင်ဘာလထဲမှာမဲအိုးကျေးရွာအနီးကညောင်လှကျေးရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ခဲ့တဲ့အတွက်ကျေးရွာသားတချို့သေဆုံးခဲ့ပါတယ်ဒါကစကိုင်းတိုင်းတပင်းကအခြေအနေပါအဘီလာခွန်ရဲနီကရေကစစ်ကောင်စီနဲ့တိုက်ပွဲဖြစ်ပွားနေပြီးစစ်ရေးတင်းမာနေတဲ့ပေါင်းမြို့နယ်တောင်ပိုင်းမှာလည်းကျေးရွာတွေဆက်ပြီးမိရှုခံနေရပါတယ်။အဘီလာ18ရက်ညပိုင်းနဲ့အဘီလာ19ရက်မနက်ပိုင်းမှာတော့ပေါင်းမြို့နယ်တောင်ပိုင်းကချောင်းဆောင်ကျေးရွာကနေအိမ်တွေကိုမိရှုသွားတယ်လို့ချောင်းဆောင်ကျေးရွာသားတဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ညပါတော့ခွန်မာကြီးခွဲမှာစပြီးတော့စစ်ကောင်စီတပ်ကကျွန်တော်အနောက်ကနေစကြောထိုးပြီးပြန်လာရည်လားကျွန်တော်ရွာဝင်ပြီးတော့မှစားရတော့ချင်းနဲ့ကျွန်တော်တို့မီးဆူသွားတယ်ခင်ဗျာစစ်ဝစ်ဆစ်ဆောင်နေတော့ပါခင်ဗျာကျွန်တော်တို့ကသူတို့ဝင်တဲ့ရွာတိုင်းကိုမီးဆူနေတာဆိုတော့ကျွန်တော်တို့ရွာတွေကသူတို့အဲ့ဒီမျိုးစစ်ကြောင်းထိုးလာပြီဆိုတော့ဒီလိုကျွန်တော်တို့ကပြည်သူတွေကအကုန်လုံးရှောင်နေရတယ်ခင်ဗျာအဲ့ဒါကျွန်တော်တို့အနီးကပ်ရှိတဲ့နေရာကနေကဘာတဲ့နေရာနေမှာကျွန်တော်တို့သူတို့ဝင်လာတဲ့လမ်းကိုရှောင်ကြည့်နေတော့သူတို့ရွာဝင်ချင်းကိုတစ်ဆောက်တန်းပြီးတော့မှရွာတွေပြတ်ပြေးဖမ်းတယ်အိမ်ကြီးလိုက်မှုတွေမပြေတော့မီးဆူသွားပါတယ်ညာတော့ကလည်းကျွန်တော်တို့သူတို့ရွာမှာတော့နေပြီးတော့မှချက်ပြေးဖမ်းပြီးတော့မှကျေဒီဝန်ဒီဘာပြောမှာချက်ပြုတ်စားတော့ပြီးတော့မနေတယ်နေပြီးတော့မိရှို့တယ်ရှို့ပြီးတော့မနေကြတော့လဲကျွန်တော်တို့ကျန်တဲ့အိမ်တွေကိုထပ်ဆိုးပြီးတော့မှဖတ်တော့တယ်ခင်ဗျာပြီးတော့ညာတော့ညောင်ဘက်ဝင်ဆိုးနေတော့ကျွန်တော်တို့သူကဆိုးပြီးတော့မိုက်ထွက်တော့ကျွန်တော်တို့ဝင်လို့ရတော့ကိုဝင်ပြီးညှိနေအဲညှိလို့ရတဲ့နေငါတော့ရတဲ့အိမ်တွေလည်းတို့ကမနေကြတော့ခါပြန်ဆိုးလာတယ်ခင်ဗျာ
စစ်ကောင်စီတပ်တွေကနေမြေရှင်းလင်းနေတာကြောင့်တိမ်းရှောင်နေရတဲ့ဒေသခံတွေမှာနှစ်ရက်ဆက်တိုက်မိုးရွာသွန်းမှုကြောင့်လည်းအခက်အခဲတွေဖြစ်ပေါ်နေပါတယ်ဒါနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုပြောပါတယ်
မနေ့ကလည်းတဲ့တယ်ဗျမနေ့ကမူးသီးတွေရောကြတာဒီနေ့ကြတော့မူးသီးတော့မပါဘူးလေကမနေ့ကလည်းမူးကျန်တယ်ဗျမိုးကလည်းတော်တော်ရွာတယ်ဗျချောင်းရည်တွေလည်းလာနေတာဗျဒုက္ခလည်းအချိန်ရဆိုတဲ့တွေကလေလှမ်းတော့တာပေါ့ဗျာမိုးတွေရောလေတွေရောဟိုကလှည့်တယ်ဒီကလည်းပဲလေရှိနေတာဟာလေးအကုန်ဆိုးဘိုးကနဲ့နေရတဲ့လူတွေကပိုးဆိုးတော့ပေါ့နေတရားတွေကမရှိဘူးဘိုးကမတဲလေးတွေငငယ်လေးတွေအဲ့ဒါကိုလေလှမ်းတာတွေဖြစ်တာပေါ့စဘာတို့အဲ့လိုยีดีเนี่ยตะเนียตั้วท่าล่ะครับตะเกลือปี้ลงเสียหลุล้วยปี้ได้อ๋อโหลผู้เจ้ายีดีนี่กูกุ้งจุขึ้นจ้ามาตั้วแท้ตีนลีนี่ทูบีมาไอ้ท้ายตะบะนี่กูตีนท่าล่ะครับอะห่านี่ผู้รอไอ้ห่านี่มาโมสู่แล้วพอปิดท่าพ
อป้อมอยู่ในตองแมงก็เอบีละ9เนี่ยนี่ก็ซะหลุสึกกองซีตัดฤเนมีชินลิ้มหมู่อื่นอยัตตา10อู้เดมเนเตส่งปีสึกกองซีเยเล่นแน่จีปิดขัดตาเจ้าตะซูจี้หว่าเดจ้ายอกปอกกวยปีจี้หว่าตา9อู้เตส่งเก่บาระနေမြေရှင်းလင်းမှုအတွင်စစ်ကောင်စီကမီးရှို့တာကြောင့်ပေါင်းမြို့တောင်ပိုင်းကကျေးရွာ12ရွာကနေအိမ်400ကျော်မီးလောင်ကျွမ်းခဲ့ပြီးဒေသခံ1100ကျော်ဟာဘေးလွတ်ရာနေရာတွေမှာတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ဒါကတော့သခိုင်းတိုင်းနဲ့မကွေးတိုင်းအတွင်စစ်ကောင်စီတပ်တွေရဲ့စစ်စင်ရေးတွေအတွင်မှာကျေးရွာတွေမီးရှို့ဖျက်ဆီးခံရတဲ့အကြောင်းတွေကိုပေးပို့လာတဲ့သတင်းပေးပို့ချက်တွေကိုကိုခင်မောင်စွန်းမင်းကပြောပြသွားတာပါ။VOA ရဲ့ဗုဒ္ဓဦးနဲ့မနေ့ပဲတန်လွင့်စီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပါဦးမယ်မြန်မာနိုင်ငံမှာလောင်စာဆီဈေးနှုန်းတွေတက်နေပြီးတော့လောင်စာဆီအလုံးအလောက်မရတဲ့အတွက်ဆီအယောင်းဆိုင်တွေကအကန့်အသတ်နဲ့ရောင်းပေးနေရပါတယ်တစ်ချိန်တည်းမှာပဲကုန်ဈေးနှုန်းတွေလည်းတက်လာနေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းတွေကိုကျွန်တော်ကစူးစီးပြီးတင်ပြပေးပါမယ်ရန်ကုန်အပါအဝင်ဒေသအတော်များများမှာဓာတ်ဆီ1လီတာကိုအနည်းဆုံး2000ကျပ်အထိဈေးတက်သွားပါတယ်။ဒါပေမဲ့လောင်စာဆီတင်သွင်းသူတွေထံကနေအလုံးအလောက်မရတဲ့အတွက်ဆီရောင်းသူတွေကအခန့်အသတ်နဲ့ထိန်းချုပ်ရောင်းချနေရပါတယ်။ရန်ကုန်မှာဆိုင်အတော်များများကတနင်္လာနေ့တုန်းကကားတစ်စီးကို5000ဘိုးအထိရောင်းပေးပေမဲ့အင်္ဂါနေ့မှာ2000ဘိုးပဲရောင်းပေးတယ်လို့ကိုယ်တိုင်ကြုံရသူတချို့ကပြောပါတယ်။လောင်စာဆီပြက်လက်မှဆိုတဲ့အတွက်အလူအရက်ဝယ်ယူသူတွေရှိတယ်လို့ရန်ကုန်တိုင်းတက္ကစီအငားရင်အသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောဆိုပါတယ်
။တိုင်းပြည်တော်များများမှာကားတန်းကိုရန်ကုန်အင်းတင်နယ်မှာပြင်းအောင်လမ်းချိန်တိုင်းမရှိတဲ့နေရာတွေမှာလမ်းတွေ traffic တွေဖြစ်ကြောရှင်ရောတွေမဆက်တင်တော့ဖြစ်တယ်။ဆက်တက်နိုင်မလဲကျွန်တော်တို့အကျဉ်းဆွဲတဲ့လူတွေဆိုတော့သူတို့လည်းသူတို့အကန့်တည်းနဲ့သူမရှိနိုင်တော့ဘူးဆိုရင်ကျွန်တော်တို့လည်းရှင်းသားမဲ့သဘောရှိတယ်
။ရေနံတွက်ပစ္စည်းကြီးကျက်စစ်ဆေးရေးဦးစီးဌာနကတော့လက်ကျန်ဓာတ်ဆီဂါလန45တန်းနဲ့ဒီဇယ်ဂါလန်တန်း80လောက်ရှိတဲ့အတွက်73စီမပြတ်နိုင်ဘူးလို့အင်္ဂါနေ့တုန်းကထုတ်ပြန်ကြေညာပါတယ်ယူကရိန်းစစ်ပွဲကြောင့်ကမ္ဘာမှာလောင်စာဆီဈေးတက်တာတွေရှိပေမဲ့မြန်မာနိုင်ငံကလောင်စာဆီဟာစင်ကာပူမလေးရှားနဲ့တောင်ကိုရီးယားကနေတင်သွင်းတာလို့ရေနံတွက်ပစ္စည်းကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့တကြာမတိုင်ခင်ကအာဏာသိမ်းစစ်ကောင်စီကနိုင်ငံခြားငွေထိန်းချုပ်ကန့်သတ်မှုတွေလုပ်လိုက်ပြီးတဲ့နောက်လောင်စာဆီဈေးတွေတိတိသာသာတက်လာတာဖြစ်ပါတယ်ဆီတင်သွင်းသူတွေကလည်းဒေါ်လာအလုံးအလောက်မရတဲ့အတွက်လို့ပြောဆိုတာတွေရှိပါတယ်။လုပ်ငန်းရှင်တဦးကတော့ VOA ကိုအခုလိုပြောဆိုပါတယ်
။ဒီပါနေပြီးတော့ဟိုတွင်းကုန်ကိုသူတို့ပုံပန်းနေပြီးတော့တုံးရတိုင်းတော့ချောင်းပြီးတော့ကျွန်တော်တို့ကြောင်းပြီးမယ်ပေါ့။အဲ့ဒါလည်းတကယ်များများဆားဆားနဲ့အလုံးလုံးလောက်လောက်ရောင်းပြီးနိုင်တော့ဒီကုန်ရေးလုံးပြန်ကျသွားမှာပါပဲ
။စစ်အစိုးရပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စီတင်သွင်းသူတွေကဘိုးဘန်ကတတ်မှတ်တဲ့ဒေါ်လာ8500ဈေးနှုန်းနဲ့ရောင်းချခိုင်းတဲ့အချိန်မှာမယောင်းချကျင်တော့တဲ့အတွက်အခုလိုလောင်စာစီမရှိတော့ဘူးဆိုတော့ကောလာဟာလာသတင်းထွက်လာတာလို့ပြောဆိုပါတယ
်အဓိကပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့အနေနဲ့ကဒီ73ဒီဈေးနှုန်းတည်ငြိမ်ရေးအတွက်ဒေါ်လာတွေရောင်းချပေးထားတာရှိတယ်ထောက်သွင်းတဲ့ကုမ္ပဏီတွေကိုကျွန်တော်တို့ကခုနောက်ပိုင်းမှာ1850ချင်းဈေးနဲ့ပေါ့နော်ရောင်းချခိုင်းတယ်ရောင်းချခိုင်းတဲ့အချိန်မှာသူတို့အနေနဲ့ကဒေါ်လာနောက်ထပ်လည်းမပေးနိုင်တော့ဘူးလေဒါကြောင့်မလို့ဒါနဲ့မယောင်းချကျင်တဲ့အတွက်ကြောင့်မလို့အစီအစဉ်မရှိတော့ဘူးဆိုတော့ကောလာဟာလာတွေချက်နေတာရှိပါတယ
်။ရခိုင်ပြည်နယ်ဘက်မှာလည်း73စီရှားပါလာလို့အကန့်အသတ်နဲ့ရောင်းပေးနေရတယ်လို့ရခိုင်ပြည်နယ်73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းလှိုင်ကပြောပါတယ
်။အကန့်အသတ်နဲ့ပါခင်ဗျာ။အခုဒီမှာရှိနေတဲ့လက်ကျန်စီကိုကျွန်တော်တို့စိုက်ကက်တစ်စီးဆိုရင်9000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်အဲ့လိုလေးကျွန်တော်တို့ရောင်းပေးပါတယ်ခင်ဗျာ
။မန္တလေးဘက်မှာဓာတ်စီ92တကလန်ကို1000ကျော်သွားပြီလို့ဒေသခံတူကပြောဆိုခဲ့ပါတယ်။ဖားကန့်ဘက်မှာတော့စီတလီတာကို2300ကျော်သွားပြီလို့ဆိုပါတယ်။မြန်မာနိုင်ငံမှာ73စီဈေးတွေတက်လာနေသလိုပြည်ပကနေတင်သွင်းရတဲ့အခြေခံကုန်ပစ္စည်းတွေဖြစ်တဲ့စား3စီ၊စားတောက်ကုန်၊ဆေးဝါးနဲ့တရိတ်ဆန်အစာတွေလည်းဈေးတက်လာပါတယ်။အသားငါးနဲ့ဟင်းသီးဟင်းရွက်ဈေးတွေလည်းတက်လာပါတယ်။ ရန်ကုန်မှာစားတောက်ဆိုင်ဖွင့်ထားသူတူကတော့အခုလိုပြောပါတယ
်။ဝယ်ရတာတော့ဟိုခိုင်းနေတော့မတူအတီးရစီရစားတတ်တာအခုဆိုရင်စီသေးတွေရောကုံကုံလေးနေမဟုတ်ကုံကြောက်တွေပါဈေးရတက်နေရောလေ။ဒီမှာလို့ဆိုရင်ဈေးရောက်လာဆိုရင်ဘယ်လိုလဲဆိုဘယ်လိုပြောကြလဲ။ဟိုတရက်တရက်ကိုမနေမြအောင်အောင်လုပ်နေရတယ်။အခါလေးအရင်အောင်မရချင်ဘူးအဲ့လိုမျိုးတော့ဖြစ်နေတယ်။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်စီးပွားရေးကျဆင်းနေရာကနေစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုဆိုးသွားပါတယ်။အခုအခါလောင်စာဆီနဲ့ကုန်စည်နှုန်းတွေတက်လာတဲ့အတွက်ထပ်မံအခက်အခဲကြုံရပြန်ပါတယ်။ကုလသမဂ္ဂစားနပ်ရိက္ခအဖွဲ့ကြီးကတော့မြန်မာနိုင်ငံမှာလူ14သန်းလောက်အစာရေစာရှားပါးမှုနဲ့ကြုံနိုင်တယ်လို့ပြောဆိုထားပါတယ်။ဒါကတော့မြန်မာနိုင်ငံမှာလောင်စာဆီရှားပါးပြီးတော့ကုန်စည်နှုန်းတွေတက်နေတဲ့အကြောင်းကိုစူးစီးတင်ပြပေးခဲ့တာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။ဆက်ပြီးအချိန်မြင့်နေတဲ့ရုရှားရဲ့ယူကရိန်းအပေါ်ကျူးကျော်တိုက်ခိုက်မှုတွေကြောင့်စစ်ပွဲကြားကအကူအညီလိုအပ်နေတဲ့သူတွေကိုလိုအပ်တဲ့အရေးပေါ်စေဝါးတွေပေးပို့ဖို့နဲ့ကျန်းမာရေးဝန်ထမ်းတွေပို့ဆောင်ဖို့အခက်အခဲဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ်
။လွန်ခဲ့တဲ့နှစ်လနီးပါးကရုရှားကအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ခြင်းကစလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျန်းမာရေးတုံပစ္စည်းကိရိယာတွေနဲ့စေဝါတန်ချိန်ပေါင်း218တန်အထိယူကရိန်းကိုပေးပို့ထားပါဗျ။အဲ့ဒီတဲကမှ3ဘုံဘုံ2ဘုံလောက်ကပို့ရမယ့်နေရာအသီးသီးကိုရောက်ရှိသွားပြီးတိုင်းပြည်ရဲ့အရှေ့ပိုင်းနဲ့အနောက်ပိုင်းကအရေးတကြီးလိုအပ်နေတဲ့နေရာတွေကိုအများဆုံးပို့ဆောင်ခဲ့တာပါ။အင်္ဂါနေ့မှာတော့နိုင်ငံတော်ကလိုအပ်တဲ့စေယုံတွေအတွက်လဗီမြို့ကိုတောင်ကနေမီးစက်အလုံးပေါင်း15လုံးကိုတုံးဖို့လဲစီစဉ်နေပါဗျ။လဗီမြို့ကိုရောက်နေတဲ့ WHO ပြောခွင့်ရဘာနူဘက်နာကမီးစက်3လုံးကိုတိုက်ပွဲတွေအကြီးအကျယ်ဆက်ဖြစ်နေပြီးလျှက်စစ်အရေးတကြီးလိုအပ်နေတဲ့ယူကရိန်းအရှေ့ဘက်ကလူဟန်စ်နဲ့ဒုံညက်မြို့တွေကိုပို့သွားမယ်လို့ဆိုပါဗျ။ကျန်တဲ့ဆက်တွေကိုတော့ရုရှားဘုံတိုင်ခံထားရတဲ့ခက်ကီဖ်မြို့နဲ့တိမ့်ပိုက်ခံထားရတဲ့မရီဥပိုမြို့အပါအဝင်အခြားလိုအပ်နေတဲ့မြို့တွေကိုပို့သွားမယ်လို့ပြောပါဗျ။
We will only move the generators to their final destinations.
ကျွန်တော်တို့ဝန်ထမ်းတွေရဲ့တန်ဖိုးကြီးထောက်ပံ့ရေးပစ္စည်းတွေကိုလုံးလုံးချုံချုံအထိအကိမရှိဘဲရီမန်းထားတဲ့နေရာတွေကိုပို့ဖို့သေချာပြီးဆိုမှပို့မှာပါ။ဒီမီးစက်တွေကလျှက်စင်မီရတာမလုံမလောက်ဖြစ်နေတဲ့လိုအပ်တဲ့နေရာတွေမှာကျန်းမာရေးစောင့်ရှောက်မှုတွေခွဲစိတ်ကူတာမှုလုပ်ငန်းတွေအတွက်လျှက်စစ်ဓာတ်အားလိုအပ်ချက်တစ်စိတ်တစ်ပိုင်းကိုဖြည့်ဆည်းပေးသွားမှာပါ။
စေယုံတွေကလူနာတွေအတွက်လျှက်စစ်မီထောက်ပံ့ရေးကအလွန်အရေးပါပြီးမီးခနပြက်တာတောင်မှလူနာတွေအတွက်စိုးရတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့သူကပြောပါတယ်။အနေရရှိတဲ့နေရာတွေကလူနာတွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ကပိုခက်လာနေပါတယ်။ WHO ရဲ့ထုတ်ပြန်ချက်အရတော့ကျန်းမာရေးဆိုင်ရာအဆောက်အုံတွေကျန်းမာရေးဝန်ထမ်းတွေနဲ့လူနာသယ်ယာဉ်တွေကိုတိုက်ခိုက်မှု148ကြိမ်ရှိသွားပြီးဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း83ဦးသေဆုံးပြီး52ဦးဒဏ်ရာရရှိတယ်လို့သိရပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်တကယ်အကူအညီလိုအပ်နေတဲ့သူတွေကိုကူညီနိုင်ရေးပိုခက်သွားတယ်လို့ WHO ပြောခွင့်ရကဆက်ပြီးပြောပါတယ
် An increase in fighting in certain parts of the country could really threaten our supply chains
တိုင်းပြည်ထဲမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အကူအညီအရေးကြီးလိုအပ်နေတဲ့နေရာတွေရဲ့အဝင်အထွက်ထောက်ပံ့ရေးလမ်းကြောင်းတွေကိုထိခိုက်လာမဲ့အခြေအနေရှိနေပါတယ်ဒီအခက်အခဲကျော်လွှားနိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကိုပုံမှန်ထောက်ပံ့ပေးနေပါတယ်ကိုယ်တော်တွေကိုကွန်ရက်တွေချိတ်ဆက်ပြီးထောက်ပံ့ရေးပစ္စည်းတွေကိုလိုအပ်တဲ့နေရာတွေအတွက်ပို့ဆောင်နိုင်အောင်လဲလေးလာအကဲခတ်နေပါတယ်
။ရုရှားရဲ့ကျူးကျော်စစ်ဆင်ခြင်တွေကမယ်ရီဥပိုမျိုးကဘုံကျဲတံကိုအကြီးအကျယ်ခံနေရတာပါ။တမျိုးလုံးနီးပါးပျက်စီးပြီးလူထောင်ပေါင်းများစွာသေဆုံးကနောက်ထပ်ထောင်ပေါင်းများစွာသောလူတွေဆက်လက်ပိတ်မိနေစေလို့သိရပါတယ်။ WHO ပြောခွင့်ရဘာဂနာကမယ်ရီဥပိုရဲ့ကျန်းမာရေးစနစ်အဆိုးရွားဆုံးအခြေအနေကိုစိုးရိမ်နေပြီးဘယ်သူမှလည်းမျိုးရဲဝင်မရဖြစ်နေတယ်လို့ဆိုပါတယ်။WHO ကတော့လိုအပ်တဲ့မီးစက်နဲ့အခြားကျန်းမာရေးဆိုင်ရာထောက်ပံ့ပစ္စည်းတွေကိုအနည်းအနားမှပြင်ဆင်ထားပြီးအချိန်နှီးပေးတာနဲ့ကူညီနိုင်မှုအဆင့်အင့်ပြင်ထားတယ်လို့လည်းပြောပါရယ်ခင်ဗျာ
။တော့ယူကရိန်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်ကျန်းမာရေးအပအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့ဖို့ခက်ခဲနေတဲ့အကြောင်းကိုကိုရဲမွန်ကပြောပြသွားတာပါ။သောရရှိမခင်ဗျာဗော်ဒူးနေ VOA ရဲ့မနေ့ပတ်အတန်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်မကြာမီပဲအင်္ဂါဆွေးနွေးဝိုင်းအပါအဝင်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကို925 kHz 11.33 kHz 40 kHz 93 kHz 95 kHz 165 kHz 95တို့ကနေဆက်လက်ပြီးထုတ်လွှင့်နေပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့တင်ပြပေးမယ့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါနာတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုလို့ရှိရင
်ဆရာနာသိမ်းမှုကိုကျွန်တော်တို့ကလုံးဝလက်မခံဘူးဆရာနာသိမ်းတာကိုလက်မခံတဲ့လူနဲ့ကျွန်တော်တို့ပူပေါင်းလှောက်ဆောင်တဲ့အခါမှာကျတော့ကျွန်တော်ကတကယ့်ဥစ္စာပေါ့ဟောပြစ်မှတ်အနေနဲ့သူတို့သဘောထားတဲ့အခါမှာအထူးသဖြင့်စီရင်လှောက်ဆောင်မှုတွေကျွန်တော်တို့ဘက်မှာအများကြီးများလာတယ်ပြောလို့ရတယ
်ကရီးပီနယ်ကအခြေအနေတွေနဲ့ငိမ့်ချမ်းရေးအကြောင်းဆွေးနွေးထားတဲ့အင်္ဂါဆွေးနွေးပွဲအစီအစဉ်ထဲမှာမကြမီပဲအပြည့်စုံကိုနာတော်တာဆင်ရပါမယ်ဒါအပြင်အမေရိကန်နိုင်ငံကြီးအကြောင်းနဲ့ကမ္ဘာတစ်လောကခီးသွားအစီအစဉ်တွေကိုထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုပထမအဦးဆုံးအနေနဲ့ကတော့အမေရိကန်နိုင်ငံကြီးအကြောင်းတင်ပြပေးပါမယ်ရုရှားတိုက်တွေဝိုင်းရံပိတ်ဆို့ထားတဲ့မရီဥပိုမြို့ကယူကရိန်းတပ်ဖွဲ့ဝင်တွေဟာရုရှားတွေအလို့ကျလက်နက်ချမှာမဟုတ်ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်မဟာမိတ်အနောက်နိုင်ငံတွေအနေနဲ့လက်နက်အကူအညီတွေထပ်ပေးဖို့ကိုလည်းသူတို့ကတောင်းဆိုပါတယ် VOA သတင်းတောက်အာရှတ်အဘစဒီဖိပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ
်ဗာတီကန်မှာကျင်းပတဲ့ Easter Sunday နေ့မှာပိုပ်ဟန်မင်းကြီး Francis ကယူကရိန်းပြည်သူတွေနဲ့အတူထပ်တူနာကျင်စွာအတူရပ်တည်သွားမှာဖြစ်ကြောင်းပြောပါတယ် Easter စစ်တောင်းပွဲကိုတက်ရောက်လာတဲ့လူ9000လောက်ကိုပိုပ်ဟန်မင်းကြီးကမိန့်ခွန်းချွေရမှာအခုလိုပြောကြားခဲ့တာပါ
Su questa terribile notte di sofferenza e di morte
Ucraina ဘေးဒုက္ခဒီရောက်သူတွေတန်းနဲ့ချီတဲ့ဒုက္ခတွေနိုင်ငံတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူတွေမိသားစုကွဲကွာနေသူတွေကိုယ်ပါပါရှင်သန်ရည်တည်နေရတဲ့အသက်အရွယ်ကြီးသူတွေရဲဆက်ဆက်တက်ခံရသူတွေအားလုံးကိုနှလုံးထဲမှာမမေ့ပျောက်ရှိသွားမှာပါစစ်ပွဲတွေကနေထွက်ပြေးတိတ်ဆောင်ရတဲ့မိဘမက်ကလေးတွေရဲ့မျက်နှာတွေကိုလည်းတွေ့မြင်နေရပါတယ
်ကမ္ဘာတစ်လောမှာအစာရေစာပြတ်လတ်မှုကြောင့်နဲ့ဆေးဝါးမရှိတာကြောင့်ဒုက္ခရင်ဆိုင်ခဲ့ရသူတွေနဲ့ထပ်တူရုရှားကျူးကျော်စစ်ကြောင့်ဘေးရန်တွေအကျောက်သူတွေအကြောင်းလည်းပိုဟမင်းကြီးကမြင်ကြားခဲ့ပါတယ်အချိန်နဲ့မှာပဲယူကရိန်းရဲ့အချက်ချကျတဲ့စိတ်ကမ်းမြို့ကိုဝိုင်းထားတဲ့ရုရှားတပ်တွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်တရင်ပတ်တွေနဲ့ချီရုရှားဘက်ကပြစ်ခတ်တိုက်ခိုက်နေတာကြောင့်တမျိုးလုံးနီးပါးလည်းစီးစီးညက်ညက်ချီနေပါပြီမာရီယိုပိုတမျိုးထဲမှာတင်အရက်သား2000ကျော်တည်ဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်အချက်ချကျတဲ့ဒီမြို့ကိုရုရှားဘက်ကသိမ်းပိုက်နိုင်မယ်ဆိုရင်ဒွန်ဘတ်စ်ဒေသကိုရုရှားတပ်တွေနဲ့ချိန်ဆမိပြီးမဟာမျိုးအမျိုးအောင်ပွဲတရဖြစ်လာမှာပါဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့ဝင်တွေဟာမာရီယိုပိုကိုတပ်ပြီးပြီးတော့ကာကွယ်သွားမှာဖြစ်တယ်လို့အရက်သားတွေလည်းအဆိုးဆုံးအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်ဒန်နီရှမ်ဟောက ABC This Week အစီအစဉ်မှာအခုလိုပြောပါရယ
် Civilians which are suffering for more than 40 days
ရလီးစဲကြောကြာဝိုင်းရံပိတ်ဆို့ခံထားရတဲ့မြို့မှာအရက်သားတွေဟာရေမရှိစားစရာမရှိအနှွေးဆက်မရှိလျှက်စစ်မရှိပဲအတိဒုက္ခရောက်ကြပါတယ်မာရီယိုပိုမြို့ဟာလူသားတွေငရဲတမျှခံစားနေရတဲ့ဘေးအန္တရာယ်အဆုံးသတ်ဖို့မိတ်ဆွေလက်တွဲပေါ်တွေအနေနဲ့အကူအညီထောက်ပံ့ပေးဖို့တောင်းဆိုပါတယ
်အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့မာရီယိုပိုကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးဖို့လည်းမလွယ်ဘူးဖြစ်နေပါတယ်ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဦးဆောင်ဒါရိုက်တာဒေးဗစ်ဘစ်စလီကစားနပ်ရိက္ခာပို့ပေးဖို့အခက်တွေ့နေတယ်လို့ CBS Face the Nation အစီအစဉ်မှာအခုလိုပြောရတယ
် We're reaching millions of people us and all
တာနဲ့ချီတဲ့သူတွေကိုအစားအသောက်ဝေငှပေးနိုင်ပြီမဲ့အခုယူကရိန်းနိုင်ငံအတွင်းမှာကျွန်တော်တို့နဲ့အတူနိုင်ငံတကာအတိုင်းဝိုင်းကပူးပေါင်းဆောင်ရွက်သူတွေအနေနဲ့မာရီယိုပိုနဲ့တခြားနေရာတွေကိုထောက်ပံ့ပေးလို့မရဘူးဖြစ်နေပါတယ်။ရုရှားတွေကအဲ့ဒီမြို့ကိုဝိုင်းထားပြီးကျွန်တော်တို့ကိုလည်းဝင်ရောက်ခွင့်မပေးပါဘူး။တကယ်လို့သာဘာပဋိပက္ခမှမရှိဘဲဝင်ထွက်ခွင့်ရမယ်ဆိုရင်တော့အစားအသောက်ရှားပါးနေသူတွေနဲ့ဘေးဒုက္ခရောက်သူတွေကိုအားလုံးတယောက်မကျန်ကိုကူညီသွားနိုင်မှာပါ။
ရုရှားဘက်ကတော့မာရီယိုပိုမြို့မှာယူကရိန်းဘက်ကတိုက်ပေးနေသူတွေဟာဥရောပနဲ့ကနေဒါကခြေစားတိုက်ခိုက်ရေးသမားတွေဖြစ်ပြီးဒီခုခံတိုက်ခိုက်သူအများစုဟာအခုခါမှသေရင်သေမသေးတဲ့သူတချို့လည်းစွန့်ခွာထွက်ပြေးသွားတယ်ဆိုပြီးပြောရတယ်။ကျန်ခဲ့တဲ့သူတွေဟာအခုခါမှတပ်မဏိစစ်ရုံတစ်ခုမှပိတ်ဆို့ခံထားပြီးသူတို့ကိုရုရှားဘက်ကလက်နက်ချခိုင်းပေမဲ့အဲ့လိုလုပ်မှာမဟုတ်ကြောင်းယူကရိန်းတပ်ဖွဲ့တွေဘက်ကပြောပါရယ်။ရုရှားတွေရဲ့ပင်လယ်နဲ့တိုက်ရင်အုပ်စုဥဆောင်စစ်သည်မော်မော့စ်ဗာနှမြုပ်သွားပြီးနောက်ရုရှားတွေဟာအရှိမီလက်တုံပြတိုက်ခိုက်နေတာပါဒီတင်မောနှမြုပ်တာဟာပောက်ကွဲမှုကြောင့်မိလောင်နှမြုပ်သွားတာလို့ရုရှားဘက်ကပြောပေမဲ့ယူကရိန်းဘက်ကတော့ရုရှားမျိုးတော်နာမည်ပေးထားတဲ့ဒီတင်မောကိုသူတို့နှမြုပ်တာလို့ပြောပါတယ်ယူကရိန်းသမ္မတကအမေရိကန်သမ္မတဂျိုးဘိုက်ဒန်ယူကရိန်းကိုလာကြည့်ဖို့လဲဖိတ်ခေါ်ထားပါတယ်ခင်ဗျာ
ဒါကတော့ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာအစီအစဉ်ကိုတော့တော်တာဆင်ခဲ့ရတာပါတော်တာရှင်များခင်ဗျာ VOA ကိုအကြံပြုလိုတဲ့တေးသချင်းတွေတောင်းလိုတဲ့ဆိုလို့ရှိရင်တော့အီးမေးလ်ကနေစင်စာရေးသားဆက်သွယ်နိုင်ပါတယ်ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကျွန်တော်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးအောင်ပါမကြမီပဲအင်္ဂါဆွေးနွေးပွဲအစီအစဉ်ကိုလည်းနောက်တော်တာဆင်ရပါမယ်ဒါပတိုင်ငယ်မှာတော့ကျွန်တော်တို့တင်ဆက်ပေးခြင်းနဲ့အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်ဗြိတိန် BNA ဘီယန်မာတွေအတွက်ဂျပန် A grade တွေပေးထားတဲ့လက်ဆောင်ပစ္စည်းတွေပြသထားတဲ့ပြပွဲကိုလန်ဒန်မြို့တော်က The Queen's Gallery ဘီယန်မာကြီးရဲ့ပြခန်းမှာပြသနေပါတယ်ဗြိတိန်နဲ့ဂျပန်နှစ်နိုင်ငံအကြားနှစ်ပေါင်းရာချီကတည်းကရှိခဲ့တဲ့တန်တမန်ဆက်ဆံရေးနဲ့တော်ဝင်မိသားစုနှစ်ခုအကြားဆက်ဆံရေးကိုထင်ရနေတဲ့ပြပွဲကိုမဆုမွန်ကဒီတစ်ပတ်မှာကဘာတလွားခရီးသွားအစီအစဉ်ကနေခေါ်ဆောင်ပြသပေးပါလိမ့်မယ
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကဘတ်ကင်ဟမ်လန်းတော်နဲ့ကပ်ရက်မှာတော်ဝင်မိသားစုပိုင်းပစ္စည်းတွေကိုပြသလေးရှိတဲ့ဘီယန်မာကြီးရဲ့ Queen's Gallery ပြခန်းရှိပါတယ်ဘီယန်ရွေဘီယန်မာတွေပိုင်ဆိုင်တဲ့ပစ္စည်းတွေကဂျပန်တော်ဝင်မိသားစုအဆက်ဆက်ပေးထားတဲ့လက်ဆောင်ပစ္စည်းတွေကို Queen's Gallery ပြခန်းမှာအခုပြသနေပါဗျ။ Japan Courts and Cultures ရဲ့ကောင်းစင်နဲ့ပြသနေတဲ့ပြပွဲမှာဗြိတိန်နိုင်ငံနဲ့ဂျပန်နိုင်ငံကြားကနှစ်ပေါင်း300ကျော်တပ်တမန်ဆက်ဆံရေးအတွက်မှာတော်ဝင်နန်းတော်နှစ်ခုကြားအမှုပညာမြောက်လက်ရာပစ္စည်းတွေအပြန့်အလှန်ပေးပြီးတော့ရင်ကျေးမှုဖလှယ်ခဲ့တဲ့သမိုင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။ဗြိတိန်နဲ့ဂျပန်နိုင်ငံကြားပထမဆုံးစတင်ဆက်သွယ်တဲ့အနေနဲ့1673ခုနှစ်မှာဂျပန်စစ်သူကြီးတယောက်ဖြစ်တဲ့ရှိုဂန်တိုကုဂါဝဟီဒေတာတာကပထမမြောက်ဂျိမ်းစ်ဘယင်ကိုဒီဆာမူရိုင်း၆ဝက်တစားကိုလက်ဆောင်အဖြစ်နဲ့ပေးပို့ခဲ့ပါတယ်။ဆာမူရိုင်းတရေကောင်းတွေရဲ့စစ်စွမ်းရည်နဲ့ဂျပန်ရဲ့တူမတူအောင်ထူးခြားတဲ့လက်မှုပညာတွေကိုထင်ဟပ်စေတဲ့၆ဝက်တစားကိုလက်ဆောင်ပေးပြီးတော့ဂျပန်ဆိုတာကိုမှတ်မှတ်ရရဖြစ်အောင်လုပ်ခဲ့ပုံကြပါတယ်
။ So Japan Courts and Culture tells the story of 350 years of artistic
ဗြိတိန်နဲ့ဂျပန်တော်ဝင်နန်းတွေနှစ်ခုကြားနှစ်ပေါင်း350အတွင်းအမှုပညာမြောက်နဲ့တန်ခဲ့တမန်ကြီးအပြန်အလှန်ဖလှယ်ခဲ့ကြတဲ့အကြောင်းတွေကို Japan Courts and Culture ပြပွဲကနေပြောပြနေပါတယ်။တည်ထောင်တော်ဝင်ဆန္ဒတစ်ခုဖြစ်တယ်လို့ဒီအကြောင်းတွေကိုပထမဆုံးအချိန်အများပြည်သူသိအောင်ပြသတာဖြစ်ပါတယ်။ဒါကြောင့်တော်ဝင်မိသားစုပိုင်းပစ္စည်းတွေကအပြန်အလှန်နန်းတွေဆက်ဆံရေးကိုထင်ဟပ်နေတဲ့ဂျပန်ပစ္စည်းပေါင်း150ကျော်ကိုပြသထားတာသိစိတ်လှရှားစရာကောင်းပါတယ်
။ပြသထားတဲ့ပစ္စည်းပေါင်း150ကျော်မှာဂျပန်အေဂရစ်အဆက်ဆက်လက်ဆောင်ပေးထားတဲ့ဆာမူရိုင်းဝတ်စုံစုစုပေါင်း၄စုံပါတယ်လို့ဆာမူရိုင်းဓားပေါင်းများစွာကိုလည်းတွေ့ရနိုင်ပါတယ်။ဂျပန်နိုင်ငံဟာ1603ခုနှစ်ကနေ1868ခုနှစ်အထိတခြားနိုင်ငံတွေနဲ့အဆက်အစပ်မလုပ်ဘဲတည်ထက်နေခဲ့တာဖြစ်လို့အဲ့ဒီကာလအတွင်းသူတို့ခွင့်ပြုထားတဲ့ကုန်သည်တွေပဲကုန်ကူးခွင့်ရခဲ့ပါတယ်။နှစ်ပေါင်း260ကျော်ကြာဂျပန်ကအပြင်ကမ္ဘာနဲ့အဆက်ဖြတ်ထားချိန်မှာဂျပန်ပစ္စည်းတွေဟာတိတ်ကိုရှားပါလိုချင်စရာပစ္စည်းတွေဖြစ်ခဲ့ပါတယ်။
Japanese goods could only come to Britain via trading networks and particularly through the Dutch.
အဲ့ဒီချိန်ကဆိုရင်ဗြိတိန်ကိုဂျပန်ပစ္စည်းတွေကုန်သွယ်ရေးလမ်းကြောင်းကတွေကပဲရောက်ပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေထဲမှာဂျပန်ကကုန်သွယ်ခွင့်ပြုထားတဲ့ Dutch ကုန်သည်တွေစီကပဲရပါတယ်။19ရာစုနဲ့18ရာစုကာလတွေတုန်းကဆိုဂျပန်ကနေသင်းမောနဲ့ကမ္ဘာဖြတ်ကုန်ကူးလာတဲ့ပစ္စည်းတွေကိုဗြိတိန်တော်ဝင်မိသားစုဝင်တွေကဝယ်ယူခဲ့ကြပါတယ်။တိတ်ကိုဈေးကြီးပေးဝယ်ရတဲ့ပစ္စည်းတွေပါဥရောပမှာမရနိုင်တဲ့တိတ်ကိုထူးခြားဆွဲဆောင်မှုရှိတဲ့ပစ္စည်းတွေအဖြစ်နဲ့တော်ဝင်နန်းတွင်းတွေမှာထားရှိအလှဆင်ခဲ့ကြပါတယ်
။ဂျပန်ကတခြားနိုင်ငံတွေနဲ့အဆက်အစပ်မလုပ်ဘဲနေနေချိန်1854ခုနှစ်မှာတော့ဂျပန်ဗြိတိန်ဆက်ဆံရေးတည်ဆောက်ဖို့စာချုပ်ကိုလက်မှတ်ထိုးခဲ့ပါတယ်။အဲဒီနောက်1860ခုနှစ်မှာ ဗစ်တိုရီယာဘုရင်မကြီးစီကိုရှိုဂန်တိုခူဂါဝါ EMOCHI ကခောက်ကလကာတစုံကိုနှစ်နိုင်ငံတန်တမန်ဆက်ဆံရေးစတင်တဲ့အထိတ်အမှတ်နဲ့ပေးပို့ခဲ့ပါတယ်
Behind me we've got a pair of folding screen paintings sent to Queen Victoria in 1860
and this is my annual မြင်နေရတဲ့ပကြီးပုံတွေနဲ့ခောက်ကလကာတစုံကိုတော့1860ခုနှစ်မှာဗစ်တိုရီယာဘုရင်မကြီးအတွေ့ပေးပို့ခဲ့တာပါဂျပန်ကဗြိတိန်နဲ့ဆက်ဆံရေးပြန်ဖွင့်မယ်ဆိုတဲ့1950ပြည့်နှစ်ပိုင်းကတမိုင်းဝင်သဘောတူညီမှုအထိမ်းအမှတ်အဖြစ်ဂျပန်နိုင်ငံရဲ့ထူးခြားမှုအစုံကိုပကြီဆွဲထားတဲ့လက်ဆောင်ကိုဂျပန်နန်းတော်ကနေပေးတာဖြစ်ပါတယ်။အဲ့ဒီချိန်တုန်းကဗြိတိန်နဲ့ဆက်ဆံရေးတရားဝင်စတင်တယ်ဆိုတာဂျပန်ကပြသလိုက်တာဖြစ်တယ်လို့နိုင်ငံဆက်ဆံရေးအတွက်တမိုင်းအချိုးအကွေ့တစ်ခုဖြစ်ခဲ့ပါတယ်။
တန်တမာဆက်ဆံရေးတရားဝင်စတင်ဖို့ပေးခဲ့တဲ့လက်ဆောင်ဖြစ်တာမို့ပကြီရီမှာဂျပန်ကိုကိုစားပြုတဲ့အရာတွေအားလုံးပါဝင်အောင်ရေးဆွဲထားတယ်လို့ပြပွဲတာဝန်ရှိသူကရှင်းပြပါတယ်
။ And this is the first diplomatic gift between Japan and Britain for almost 230 years.
နှစ်ပေါင်း230နီးပါးအတွင်းဂျပန်နဲ့ဗြိတိန်အကြားတန်ခင်းတမန်ခင်းအရာပထမဆုံးပေးတဲ့လက်ဆောင်ဖြစ်တာကြောင့်ဂျပန်ရဲ့ထူးခြားမှုအစုံပါတဲ့လက်ရာမြောက်လက်ဆောင်ကိုအသေးချာရွေးချယ်ခဲ့တယ်ဆိုတာထင်ရှားပါတယ်။ဖူဂျီတောင်ကြီးနဲ့အတူလူဦးမှာပွင့်တဲ့ cherry ပန်းတွေ၊ဂျိုးဂျာငတ်တွေ၊ထီးရှူးပင်တွေလိုဂျပန်ရဲ့ရှုခင်းအလှတွေကိုမြင်ရနိုင်ပါတယ်။ဂျပန်နိုင်ငံရဲ့ရှုခင်းတွေဗြိတိန်နန်းတော်ထဲရောက်လာတယ်လို့ဖြစ်ပါတယ
်။ Japan Cults and Culture ပြပွဲမှာပြသထားတဲ့လက်ဆောင်တွေမှာဂျပန်နဲ့ဗြိတိန်တော်ဝင်မိသားစုတွေလူချင်းတွဲဆောင်စင်မှာပေးထားတဲ့လက်ဆောင်တွေပါတယ်လို့လက်ဆောင်ပစ္စည်းတွေတည်သက်ဖန်တီးဖို့တာဝန်ပေးခံရတဲ့အမှုပညာရှင်တွေကိုယ်တိုင်သွားရောက်ပေးထားတဲ့လက်ဆောင်တွေလည်းပါပါတယ်။ Green Park ဥယျာဉ်ကြီးကနေလှမ်းမြင်နေရတဲ့ဘာဂင်ဟမ်နန်တော်ပုံပကြီးကားကိုဂျပန်ပကြီးဆရာကြီးယိုရှိအိုမာကီနိုကိုရိုင်း1928ခုနှစ်ကပြင်စမမြောက်ဂျော့ဂျ်ဘုရင်ရဲ့ကျေးရတော်မိဖုရားကြီးမယ်ရီကိုလက်ဆောင်ပေးခဲ့တာဖြစ်ပါတယ်။ဒီပြပွဲမှာအထူးခြားဆုံးလက်ဆောင်တွေထဲမှာတော့လက်ရှိအဲလိဇဘက်ဘုရင်မကြီး1953ခုနှစ်မှာနန်းတက်စင်တုန်းကလက်ရှိဂျပန်ဧကရာဇ်ရဲ့ဖခင်မဲတော်ဧကရာဇ်ဟီရိုဟီတိုလက်ဆောင်ပေးခဲ့တဲ့ရွှန်ဘူးလည်းပါပါတယ်။ဒုတိယကမ္ဘာစစ်ပွဲအပြီးနှစ်နိုင်ငံကြားမှာတန်တမာရေးအရာပထမဆုံးပေးတဲ့လက်ဆောင်လည်းဖြစ်ပါတယ်
။ So this year of course is Her Majesty the Queen's Platinum Jubilee 70 years since she acceded.
အခုနှစ်ကဘုရင်မကြီးရဲ့နန်းသက်80ပြည့်တဲ့ Platinum ရတုနှစ်ဖြစ်ပါတယ်။ဒါကြောင့်သူနန်းတက်တဲ့အချိန်1953ခုနှစ်တုန်းကပေးခဲ့တဲ့လက်ဆောင်ကိုအသေးစားထည့်သွင်းပြသတင်တယ်လို့ထင်ပါတယ်။နန်းတော်နှစ်ခုအကြားဒီကနေ့အထိအပြန်အလှန်အဆက်ဆံရှိနေကြတဲ့အခြေအနေကိုလည်းထင်ရှားစေပါတယ်။လက်ရှိဘုရင်မကြီးလက်ထက်အထိဂျပန်ပစ္စည်းတွေကိုတော်ဝင်မိသားစုကတန်ဖိုးထားသိမ်းဆည်းထားပါတယ်။နန်းတော်တွေမှာထားရှိအသုံးပြုနေကြတာပါ
။လန်ဒန်မြို့ကဘာကင်ဟမ်နန်းတော်နဲ့ကပ်နေတဲ့ Queen's Gallery ပြာခန်းမှာပြသနေတဲ့ Japan Cults and Culture ပြပွဲကို2023ခုနှစ် February လအထိပြသထားမှာဖြစ်ပါတယ်။သွားကြည့်ခြင်းနဲ့ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို Sterling Pound 18 Pound ပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
။ဒါကတော့မဆူမြမွန်အပတ်စဉ်တင်ဆက်တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်တင်ပြနေကြအင်္ဂါစကားဝိုင်းအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ကရင်ပြည်နယ်ငိမ့်ချန်ရေးအလှမ်းဝေးနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ်။ကရင်ပြည်နယ်ငိမ့်ချန်ဖို့ဆိုတာမြန်မာတပြည်လုံးငိမ့်ချန်မှဖြစ်မယ်လို့ကရင်မျိုးသားအစည်းအရုံး KNU ရဲ့ပြောခွင့်ရဖရိုစော့တော်နီက VOA ကိုပြောဆိုခဲ့ပါတယ်။စစ်ကောင်စစ်ပေးတံကြောင့်ပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေဆဲဖြစ်သလိုအိန္ဒိချင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးရသူတွေကိုလည်းထိုင်းဘက်ကအတင်းအကျပ်ပြန်ပို့တာမျိုးမဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောဆိုပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဘယ်လိုဆိုတော့နီဒီ UI နဲ့အခုလိုမျိုးဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်လည
်းဟုတ်ကျွန်တော်ပထမဦးဆုံးစားလိုက်ချင်တာကကျွန်တော်နဲ့ဘယ်လိုဆိုတော့နည်းနဲ့ဒီကနေ့တနင်္လာနေ့ညပေါ့နော်မြန်မာစံတော်ချိန်၈နာရီကျော်ကျော်ကျွန်တော်တို့စကားပြောတဲ့အချိန်မှာရှိနေခဲ့တဲ့ကရင်ပြည်နယ်ဘက်ကတိုက်ပွဲတွေနဲ့စီးရဲတင်းမာမှုအခြေအနေလေးအချင်းချုပ်အဲ့ဒါလေးအရင်ပြောပြပေးပါစေဘယ်လိုအခြေအနေများရှိနေပါလဲတိုက်ပွဲတွေဆက်ရှိပါသေးလားရှိတယ်ဆိုရင်တော့ဘယ်လောက်ပြင်းထန်ပါသလဲတင်းမာနေတာကဘယ်လိုအခြေအနေရှိပါသလဲဆရာ
ဟုတ်ကဲ့ခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကရောအထူးဖြစ်ရုံစောက်ပေါ့နော်ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းဒီဟာတွေပုံပြီးတော့များလာတယ်ဆိုတာတော့တွေ့ရပါတယ်ဘာဖြစ်လဲဆိုတော့ဆေးရနာသိမ်းမှုကိုကျွန်တော်တို့ကလုံးဝလက်မခံဘူးဆေးရနာသိမ်းတာကိုလက်မခံတဲ့လူနဲ့ကျွန်တော်တို့ပူပေါင်းလှောက်ဆောင်တဲ့အခါမှာကျတော့ကျွန်တော်ကတကယ်ဥစားပေါ့
ပြစ်မှတ်အနေနဲ့သူတို့သဘောထားရတဲ့အခါမှာအထူးသဖြင့်စီးရင်လှုပ်ရှားမှုတွေကျွန်တော်တို့ဘက်မှာအများကြီးများလာတယ်လို့ပြောလို့ရတယ်။ဒေသတိုင်းမှာအထူးသဖြင့်ကျွန်တော်တို့တမ်ဟာကွန်ကုစလုံးမှာလည်းတိုက်ပွဲတွေအများကြီးပြန်ဖြစ်လာတာဆိုတာဒါအသီးသာထင်ရှားတဲ့အချက်ပဲလေ။ဟိုအနိကဆုံးပြောရမယ်ဆိုရင်ဒီဥစားဟိုလေးကောတိုက်ပွဲတွေပါတော့လူတကာတိတဲ့ဟိုအရာတွေပဲဖြစ်ပါတယ်။အထူးသဖြင့်ဒီစပါလာနဲ့စပြီးတော့အဲ့မှာတိုက်ပွဲကြီးတိုက်ပွဲငယ်ပေါ့နော်အဲ့ရမှာဆိုတော့တည်င်းတွေကလည်းတောက်လျှောက်ဖြစ်နေတဲ့အခါကျတော့အဆင်မပြေလို့ပြောလို့ရတာပေါ့ဒီကနေ့ဒီချိန်ခါတိပေါ့ဆိုတော့သူပြန်လေးကောက်တိုက်ပွဲလို့ဆိုရင်လည်းဟိုပြတ်တောက်ပြတ်တောင်းဆိုပြီးတော့အဲ့မှာတိုက်ပွဲကြီးတွေပြန်ဖြစ်လိုက်ပြန်ပြီးတော့ငြိမ်သွားလိုက်အဲဒါသို့တော်ညာလည်းပဲနေရာတကာမှာတော့ဒီလိုတောက်ကြားတိုက်ပွဲတွေကမြဲနေရပြန့်နှံ့ဖြစ်နေတယ်ဆိုတာပြောလို့ရတယ်လေဆရာအဲကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဒီဒေတာတစ်ခုထဲမှာလည်းမဟုတ်ဘူးကျွန်တော်တို့တက်မှတ်ခုနှစ်ခုစလုံးမှာလည်းဒီလိုအခြေအနေမျိုးဖြစ်နေတယ်ဆိုတော့ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ပါကျွန်တော်ခုနကတော့ဆရာပြောတဲ့အထက်မှာပါတဲ့လေးကစ်ကောမျိုးဒီဖက်ကျွန်တော်တစ်ချက်လက်လိုက်ချင်ပါတယ်လေးကစ်ကောကဟလာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တယ်ဖက်ပြေးကြရတယ်မျိုးကန်ဒီတခါစကားစတက်တွေကမျိုးထဲမှာဝင်ပြီးတော့နေရာယူရယ်စတဲ့အချိန်ကျွန်တော်အဲ့လိုသိထားပါတယ်ဒီကနေ့ဇန်နဲ့ကျွန်တော်နေ့စကားပြောနေတဲ့အချိန်မှာလေးကီကော့အချိန်ဒီဘလို့ရှိပါတယ်လဲဆရာစစ်တက်ကဘယ်လောက်ထိနေရာယူထားပါတယ်လဲဆရာတို့ထင်းချုံမှုအောက်ဆရာတို့လက်အောက်ကိုပြန်ရောက်ပြီလားခင်ဗျအ
ဲ့ဒီနေရာရယ်ဆရာမေဝောပြောဆရာမေဝောရပြောရမယ်ဆိုရင်တော့ဒီနေရာကျွန်တော်တို့ကလည်းကြောက်ကြတဲ့နေခါဘူးရဗျူဟာရဘယ်တော့မှနေရာတစ်ခုကိုအသေးမထိုင်ပါဘူးဒါပေမဲ့ဒီနေရာဒီချိန်ကာလမှာစစ်ကောင်စီကတော့ဘယ်လိုပဲဖြစ်ဖြစ်ဒါကတော့သူ့ရဲ့ဟိုကဟိုနော်သူ့ရီမန်းချက်ကတော့ဒေသစုံဝေးတစ်ခုလုံးပေါ့နော်အဲ့ဒါသူ့လက်အောက်သူ့သွင်းဖို့အတွက်ဆိုတော့မိကုံရန်ကုန်ကျဲနေတာလည်းဖြစ်တယ်သူတို့ညာလည်းပဲအခုတော့အခုတည်းထိရသူတို့မလှုပ်နိုင်ဘူးပြီးခဲ့တဲ့ရက်နဲ့ငယ်တွင်းကပဲအဲ့ဒီဟိုညကြီးမင်းကြီးထိုးစစ်ဆင်လာပြီးတော့တခါလေကာကုန်းစကန်တစ်ခုကိုသိမ်းပိုက်နိုင်ကြိုးပါတဲ့အခါမှာအခြေမလှပြီးတော့ပြန်ဆုတ်သွားတဲ့အနေအထားရှိတယ်လေဆိုတော့သူတို့ထိန်းချုပ်မှုလုံးဝမရှိဘူးသို့သော်ညာလည်းပဲကျွန်တော်တို့ဘက်ကကြောင့်လည်းအဲ့ဒီမှာပြန်ပြီးတော့ဟောအသေးထိန်းချုပ်ဘူးဆိုတာတော့ဟောမရှိဘူးဆိုတာကဘာဖြစ်လဲဆိုလူထုကိုယ်တိုင်နဲ့ပြန်နေလို့မရဘူးလေလူထုကိုယ်တိုင်ပြန်နေလို့မှမရတဲ့ကိစ္စကကျွန်တော်တို့ကဒီပျောက်ပြားဒေသဖြစ်သွားပြီးတော့အဲ့မှာအများရန်တိုက်ပွဲဖြစ်နေတဲ့ကိစ္စတွေဖြစ်နေပါတယ
်ဟုတ်ကဲ့ပါခင်ဗျနောက်တစ်ခုကပြီးခဲ့တဲ့သတင်းပတ်ထဲမှာပေါ့နော်ကျွန်တော်အနေနဲ့ဆိုတော့နည်းနည်းထူးခြားတယ်ဆိုတဲ့သတင်းတစ်ခုကျွန်တော်တွေ့လိုက်ပါတယ်ဒီကာလမျိုးမှာပေါ့နော်ထူးခြားတယ်လို့ပြောတာကအဲ့ဒါကဒီတမဟာခနစ်ကဟိုကျွန်တော်တနေ့တက်မှတ်မှုထင်ပါရဲ့တာဝန်ရှိသူတွေနဲ့ဒီစက္ကစစစ်တပ်ဘက်ကအဲ့ဒီဒေသဘက်မှာရှိနေတဲ့တာဝန်ရှိတဲ့စစ်တပ်အရာရှိတွေရဲ့နောက်ထိုင်းနိုင်ငံဘက်ကမှထိုင်းနယ်ဂျားဆောင်တပ်ဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ကြတဲ့တဲ့တွေကျွန်တော်တွေ့ပါတယ်ဆိုတော့ဒီကာလမျိုးမှာဘယ်လိုပုံစံမျိုးဘယ်လိုအခြေခံမျိုးနဲ့တွေ့ဆုံခဲ့ကြတာပါလဲဆရာထူးခြားအဲ့ဒီအရာနဲ့ပတ်သက်ပြီးတော့ရောနောက်ဆက်တွဲဘာတွေများရှိပါလဲဗျာ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့သိရသလောက်ဒါကတော့ထိုင်းတဲ့င်းကနေပေါ်ပြတဲ့ကိစ္စပဲဖြစ်ပါတယ်အဲ့ဒါကိုထိုင်းတင်းပေါ်ပြတဲ့ဟာကိုဒီဟာဥစားပေါ့နော်ဒီသက်ကံတင်းဌာနတွေအားတွေပြန်ပြီးတော့ကူးယူတင်ပြတာပဲဖြစ်ပါတယ်ဟိုဒီဟာတွေကတော့ကျွန်တော်တို့အထူးသဖြင့်ရလို့မဖြစ်ပါဘူးဘာဖြစ်လဲဆိုတော့အောက်ခြေမှာရှိနေတဲ့ဒီဟိုတက်တည်တဲ့ထိတွေ့မှုတွေကျွန်တော်တို့ဆက်ဆံရေးဒီထိုင်းနဲ့ဆက်ဆံရေးဆိုတာလေထိုင်းနဲ့ကရင်ဆက်ဆံရေးဆိုတာလေဘာမှလည်းပြောစရာမလိုဘူးဆရာ။ဟိုဒါရိုးရာအစင်လာတခုလို့ဖြစ်နေတဲ့ကိစ္စကြတော့တဟာလေးဒီတကြံပွဲတို့ဘာတို့ဖြစ်နေတဲ့ဟာရလဲ။ဒါမူဝါဒအရအကြီးအကျယ်ဖြစ်နေတဲ့ကိစ္စလည်းမဟုတ်ဘူးကျွန်တော်တို့အထူးတွေဘာမှမပြောဘူး။ဒါဘာဖြစ်လဲဆိုတော့ तू ကဟိုအများနဲ့နေ့တိုင်းထိတွေ့နေတဲ့လူတွေဆိုတော့ဒီလိုဖြစ်နေတာပဲလေ။ဟိုပြဿနာအကြီးအကျယ်လည်းမရှိဘူးမူဝါဒပြောင်းလဲလည်းမဖြစ်ဘူး။ဟိုတယောက်နဲ့တယောက်ရင်းနှီးဖော်ရွေးတယ်သူအိမ်လာလဲကိုယ်အိမ်သွားလဲတယ်။အဲ့ဒီအစ်လောက်ပဲရှိပါလေဆရာ။တခြားတော့ဘာမှမရှိဘူးပဲ
။ဟုတ်ကဲ့ပါခင်ဗျာ။ခုကတော့ကျွန်တော်ဒေတာကန်တွေဟလာစစ်ဘေးဒဏ်သင့်ဒုက္ခသည်စစ်ဘေးဒုက္ခသည်ဟလာပြည်တွင်းမှာရောထိုင်းနိုင်ငံဘက်ကိုရောအိုးအိမ်ပစ်ပြီးရောနော်ကိုအိမ်ကိုအိမ်ကိုလုပ်ငန်းသူတပြင်းတော့လေယာဆိုင်ပြည်ရေးလုပ်ငန်းတမူဝမ်းကြောင်းတွေပစ်ပြီးတော့ဖတ်ပြေးကြရတယ်တိုက်ပွဲတွေကြောင့်ပြည်တွင်းမှာလည်း IDP ပေါ့နော်အိမ်ပြည်တွင်းမှာလည်းအိုးအိမ်ဆုံးဖတ်ပြေးနေရတဲ့လူတွေရှိတယ်ထိုင်းနိုင်ငံဘက်ကိုဖတ်ပြေးသွားတဲ့လူတွေရှိတယ်အဲ့ဒီဒုက္ခတဲ့အရေးအတွက်ကောဆရာအခုချိန်မှာအရေးအတွက်ဘလောက်လောက်များရှိပြီလို့ပြောနိုင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါဥစားဟိုအနိစဆုံးပြန်ပြီးတော့ပြောရမယ်ဆိုတော့ဒီဆက်အနာသိင်းပြီးတဲ့နောက်မှာပြန်တွေ့ရပြီလေအဲ့ဒါဆက်အနာသိင်းဆက်အနာမသိင်းခင်ကတော့ကျွန်တော်တို့ကတော့အဲ့ဒီမှာပြစ်ခတ်ဆဲလုပ်ထားတဲ့အပေါ်မှာတော့ဒီ IDP ဥယျာကတော့အရင်ရှိထားတဲ့ဥယျာကတော့ဥစားပေါ့နော်အဲ့ဒီမတိုင်ခင်ကျွန်တော်တို့ IDP ဥယျာကရင် IDP ဥယျာနှစ်သိင်းကျော်တယ်လေသို့သော်ညာလည်းပဲအဲ့ဒီဥစားဒီပြစ်ခတ်ဆဲလုပ်တဲ့အခါမှာတော့နည်းနည်းငြိမ်ကြသွားတော့ရှိတယ်ဥပ္ပညာလည်းပဲအဲ့မှာဟိုဆက်နာတော့သိမ်းပြလိုက်တာနဲ့တိုက်ပွဲကတော့ဒိုးဒိုးတောင်နဲ့ပြန်ဖြစ်တယ်အဲ့ဒီမတိုင်ကတိုက်ပွဲဖြစ်နေပြီးသားပါတက်မှာ3တို့တက်မှာ9တို့တောက်လျှောက်ဖြစ်နေအဲ့လိုဖြစ်နေတဲ့ခါကျတော့အဲ့ဒီအနာသိမ်းပြီးတဲ့နောက်ပိုင်းတောက်လျှောက်ဖြစ်လာတဲ့ခါဆိုမနှစ်တော့ဆိုပူဆိုးတော့ပေါ့တခါလေလင်းမြန်နဲ့ပြန်ဘုံကျဲတော့တိုက်တာကိုအဲ့ဒါတောက်လျှောက်ဖြစ်လာတဲ့ခါမှာဒီကနေ့အထိဆိုတနေ့အတွင်းမှာနောက်ထပ်ဖြစ်ပေါ်လာတယ်ကျွန်တော်တို့ကင်ဒုက္ခတဲ့သူသူဖြစ်ပေါ့နော်ဒီ IDP ဥကြီးက9000ထက်မှရှိတယ်ဆရာ9000ထက်မှရှိတယ်ဒါအဆက်နာသိမ်းပြီးတဲ့နောက်ပိုင်းဒါပေမဲ့အဲ့ဒီလိုဟာကိုပြန်ပြီးတော့ ဟိုကျွန်တော်တို့တပီဟိုကျွန်တော်တို့ဒေတာတစ်ခုလုံးတစ်ခုလုံးဆိုတာတဲ့ကျွန်တော်တို့ခရံခုနှစ်ခုလုံးပြန်ပြီးတော့ကြည့်လိုက်တဲ့အခါမှာအဲ့ဒါတော့ဟိုကိုနေရင်းနေရကိုပြန်မပြန်နိုင်ပဲအခုတည်းအထိပဲဟိုဆိုတော့ပြစ်ခါရစေလုတ်ပြီးတိုင်အောင်ဘလို့မှ IDP အိမ်ပြန်နိုင်မလို့ဆရာရဲ့ညဉ့်ညဉ့်ဘာမှဟိုဆိုတာတတိယမလုတ်နိုင်တော့အဲ့ဒီတိုင်းဒီတိုင်းပဲဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အတိပြန်စင်းပြန်ချက်လိုက်တဲ့ခါမှာဒီရှစ်ပြီးသား IDP ရဲ့နောက်ပြီးတော့ဆင်နာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ IDP ပေါင်းလိုက်တဲ့ခါမှာနှစ်သိန်းကျော်တယ်အခုတည်းအထိကဟိုလုံးဝမကျနိုင်ပါဘူးဆရာဒါပေမဲ့လုံးလလဖြစ်နေတဲ့အခု၄ကောတိုက်ပွဲတို့တက်မှ၅မှဖြစ်နေတဲ့ကိစ္စတွေကတော့ပူနူနေဖြစ်နေတဲ့ဟာတွေများတယ်။အဲဒါကြောင့်မလို့အခုတက်မှ၆ဟိုဒီ၄ကောဒီသတဝိုက်မှဆိုတော့တောင်းကနန်းကြော်တယ်ဆရာလက်လက်ရှိမှာဒီဥစားဒီပါဝင်ချင်မှာပဲလုံးဝမရော့ပါဘူးသူပြင်လ
ေဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီတွင်မှာဘယ်ထွက်ပြေးနေရတဲ့ဒုက္ခသည်တွေပေါ့နော်ကျွန်တော်တို့ IDB လို့နာမည်တက်ခေါ်ကြတဲ့ဒုက္ခသည်တွေကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေကင်းပြင်းနေသူကင်းပြင်းနေသားတွေဒီလူတွေအခုဘလို့နေကြပါသလဲဆရာသူတို့အကူအညီတွေလိုအပ်မှာတေးကြပါတယ်အကူအညီတွေလုံလောက်ပါရလားအမိုးကရပါရလားကျွန်တော်အဲ့ဒီမေးခွန်းမေးချင်ပါဘူးအကူအညီလုံလောက်ဆရာအကြောင်းမရှိပါဘူးအမိုးကမရှိမှတေးကြပါတယ်ဘယ်လိုများဒီတိုင်းစားတော့နေကြပါလဲဆရာ
လက်ရှိမှာတော့ကျွန်တော်တို့ကတော့ဟုတ်တာပေါ့နော်ဒါပထမဦးဆုံးအနေနဲ့ကျွန်တော်တို့အကင်ညူကင်းမျိုးသားအစည်းအရုံးအနေနဲ့ကတော့ဒါတကယ်ဝန်တို့ဝန်ကိုဖြစ်လာတာတော့ပထမဦးဆုံးရင်ဆိုင်နေရတဲ့ပြဿနာဘာပဲလဲဆိုတော့ဟိုဥစားပေါ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြတဲ့ကြီးတစ်ခုကိုရင်ဆိုင်နေရတဲ့ဟာကိုဆိုတော့ကျွန်တော်တို့ကတော့ပထမဆုံးကိုယ့်ကနီးကိုယ်ဟန်နဲ့ဖြစ်ရှင်းနေတာရှိတယ်နောက်ပိုင်းတဆင့်ပြီးတော့အဲ့မှကျွန်တော်တို့ဟိုလက်အောက်မှာရှိတဲ့ဟိုဥစားပေါ့နော်အရာဖက်လူခွဲစီ CPU CS ဆိုတဲ့တဆင့်ပြီးတော့သူ့နဲ့နီးစာနီးစာနဲ့ဆိုကြိုးစားရှာဖွေတဲ့ခါမှာတော့ဟိုဒီလိုတဆင့်ချင်းဖြစ်ရှင်းလို့တော့ရတယ်သောတော်ညာလည်းပဲဒီဥပမာဆိုကြပါစို့ဒီ league ကောင်မှာဖြစ်တဲ့ကိစ္စအားဆိုတော့လူတွေကဟိုရေတိုသဘောပဲဖြစ်နေမှာသောတော်ညာလည်းပဲကိုကဒီဇင်ဘာလဆက်ဖြစ်တဲ့အခုက3-4 လောက်ဖြစ်သွားပြီအခုဆိုတော့သူတို့ကလည်းအလုတ်မကန်ရမလုတ်ဟိုအလုတ်တွေမလုတ်ရမကန်ရဖြစ်နေတဲ့ဆိုတော့ဒီဟာကြီးကတကယ်တမ်းဥစားနှစ်ပေါက်ဖြစ်သွားပြီဆိုတော့တေချာသွားပြီလေဆိုတော့သူတို့ရဲ့လက်ရှိအနေထားကျွန်တော်တို့ပြန်ပြီးတော့အများတန်းစီဝေးထိုင်နေပြန်ကြည့်လိုက်တဲ့အခါကျတော့ဒီဥစားပေါ်လက်ရှိ IDP တွေကလိုအပ်ချက်အရာပါလဲဆိုတော့ဟိုအရေးပေါ်စာနာရိတ်ခါအတွေ့ရဆိုကျွန်တော်တို့တစ်နှစ်စာလောက်တော့ရှိကိုရှိရမယ်မရှိလို့မရတော့ဘူးဒါတကယ်လိုအပ်ပါတယ်ဟိုလောလောဆယ်မှာသူတို့ဟာတလစာတလစာပဲရှိပါတယ်ဆရာဒီဟာဒီတလစာအတွေ့နဲ့ကျွန်တော်တို့ဘလို့မှဟိုစိတ်အေးရပါဘူးသူတို့ညာလည်းပဲလက်ရှိကာလမှာကျွန်တော်တို့ရုံးကန်နေရတဲ့အနေထားမှာတော့တကယ်လိုအပ်တာအနည်းဆုံးကတစ်နှစ်စာလို့အပ်ပါတယ်ဒီကနန်းဒီဥယျာဉ်နဲ့လေဆိုတော့အဲဒီမှာကြတော့လေဟိုနိုင်ငံကရဲ့ပူတာသူတို့ဖြင့်ဟိုလူသားချင်းဆိုင်ရာစာနာထောက်ထားမှုအကူအညီတာလည်းဟိုတရားဝင်မရနေတဲ့အခါကြောင့်ကျွန်တော်တို့ဒီနီးဒီလန်းနေပဲဟို CPU CS ကတဆင့်ပြီးတော့ကျွန်တော်တို့ဟိုရှိထားတဲ့အရင်နီးလန်းအတိုင်းပဲကျွန်တော်ဆက်ကြိုးစားနေရပါတယ်တကယ်လဲလို့အပ်တယ်မိုးကတွေကတော့လည်းပြောပြရမှာအခုကလည်းမိုးကျလာပြီလေဆရာနော
်ဟုတ်ပါဒါကတော့ကျွန်တော်တို့ဒီတွင်မှာရင်ကြီးနေရတဲ့ဒေတာကန်တွေနော်တခါ time back ကိုဖြည့်ပြီးသွားကြတဲ့ဒေတာကန်တွေရှိပါတယ်ကျွန်တော်ခုနပြောသလိုကျွန်တော်တို့အတိုင်းမူဒေတာတွေဒီပြည်နယ်သူကင်ပြည်နယ်သားတွေအဲ့မဲ့တပြေးကြကျွန်တော်တို့ပုံတွေမှာတွေ့ပါတောင်းအင်မကြီးကိုဖြတ်ပြီးတော့ပြေးကြတာတို့ဧတောင်မျိုးကိုဖြတ်ပြီးတော့ပြေးကြတာတို့ကျွန်တော်ဓာတ်ပုံတွေပြီးတွေ့ရပါဆိုတော့အဲ့ time back ကိုပြေးတဲ့လူတွေကို time back ကနေပြီးတော့အခါအလျောက်ဆိုတော့ပေါ့နော်ငြေတဲ့တော့မဟုတ်ပါဘူးအခါအလျောက်ဆိုတော့ဟာလာပြန်ကြတော့ဆိုပြီးတော့ပြန်ပုတယ်လို့ပြန်ခိုင်းတယ်ပေါ့နော
်ဟုတ်ကဲ့
အဲ့လိုကျွန်တော်သတင်းတွေ့နိုင်ငံတကာသတင်းတွေမှာကတော့အတင်းအားမှပြန်ခိုင်းတယ်ပေါ့အဲ့လိုသတင်းတွေ့ဆိုတော့အရာကရော time back ကဘာအဲ့လိုလုံးနေတုံးမှာပဲလားဆရာအဲ့ဒါနဲ့ပတ်သက်လို့ရောဆရာတို့ဒီ GNU အနေနဲ့ရော time back ကိုတခုခုပြောပြီးတော့တခုခုလောက်တာမျိုးများရှိပါလားဆရာ
ဟုတ်ကဲ့ဆရာအဲ့ဒီအပိုင်းမှာတော့ကျွန်တော်ဟိုကျွန်တော်နှစ်ပိုင်းတော့ခွဲရတော့ပြောရလိမ့်မယ်ဘာဖြစ်လဲဆိုတော့ဒီအပိုင်းမှာကျွန်တော်တို့နဲ့ဥစားကိုဆက်ဆက်နေတဲ့ဟာကြတော့ time back ကမ်းမှာရှိထားတဲ့ကျွန်တော်တို့ဥစားပေါ့ကျွန်တော်တို့တော့ refugee ခေါ်လို့ခေါ်တယ်ဆိုပေမဲ့ time နေရာတော့ကျွန်တော်တောက်လျှောက်ပဲအဲ့ဒါတွေကတော့ refugee တရားဝင်မဖြစ်ဘူးလေသူတို့ကိုယ်တိုင်က refugee convention ကိုလက်မှတ်မထိုးတဲ့ခါကြတော့ကျွန်တော်တို့ရဲ့တက္ကသိုလ်လက်ခံတယ်ဆိုတာသူက IDP အနေနဲ့ပဲလက်ခံတယ်ဆိုပေမဲ့ရှိထားတဲ့ဟိုကတက္ကသိုလ်စခန်းပေါင်း6ခုထဲမှာပေါ့နော် green နေတစ်ခုပါဝင်မှာပေါ့နော်အဲ့ဒီ6ခုထဲမှာရှိနေတဲ့လက်ရှိထိုင်းနိုင်ငံထဲမှာခုလုံနေတဲ့ဟိုဥယျာဉ်အရေးအတွက်တသိန်းရှိပါသေးတယ်နော်တသိန်းရှိပါသေးတယ်ဒါတွေကတော့သူတို့ဘာမှပြန်ဟိုပြန်ပြီးတော့မောင်းထုတ်တာတွေဘာတွေဥပမာပြန်ခိုင်းတာတွေတော့မရှိပါဘူးဆက်လက်ရှိမြဲနေသေးပါခုနဆရာညွှန်းဆွဲတဲ့ဟာကခုလောလောလလတိုက်ပွဲတွေဖြစ်လာပြီဆိုရင်နေစားကိုဖြတ်ကျော်တယ်မြစ်ကိုဖြတ်ကျော်တယ်အဲ့ဒါတွေကတော့အဲ့ဒါ time back နဲ့ပတ်သက်ပြီးတော့သူတို့ကတော့ရှင်းလင်းတဲ့ policy ကဘာလဲဆိုတော့သူတို့မှာဝန်တို့ဘိုးဘိုးတခုအနေနဲ့နှစ်ပေါင်းများစွာအနည်းဆုံးနှစ်ပေါင်း40 50ကျွန်တော်တို့ဒီတစ်ခွက်တည်းကိုလက်ခံလာတဲ့ပုံမှာနောက်ထပ်မလိုအပ်တော့ဘူး။နောက်လက်မလက်ခံနိုင်ဘူးဆိုတော့ကျွန်တော်တို့ကိုရှင်းရှင်းလင်းလင်းပြောထားပြီးသား။အဲ့ဒါကြောင့်မလို့ဒီနှစ်ဒီကလဟိုတော့နော်ဟိုကတော့ကမျိုးနဲ့တိုက်ပွဲတွေဖြစ်လာပြီးကြပြားကြရတာပြေးရပြီးဆိုရင်တော့ဒါချက်ချင်းလက်ငင်းတော့ဟို မောင်းထုတ်တာတို့ဟိုအတင်းပြန်ခိုင်းတာတော့မရှိပါဘူး။သို့တော်ညာလည်းပဲဘယ်လိုပဲဖြစ်ဖြစ်ဒီလိုမျိုးဟိုဒီကျွန်တော်တို့ကလည်းတတ်နိုင်သလောက်ပေါ့နော်။အဲ့မှာနိစတဲ့ဆက်ဆက်တဲ့ဟိုဆက်ဆက်တဲ့အပိုင်းတွေမှာကျွန်တော်တို့ဆက်ဆက်နေတဲ့နေရာတွေမှာကြတော့ကျွန်တော်တို့လည်းပြောထားပါတယ်အထူးသဖြင့်လူသားရင်းစံတာထောက်ထားမှုအနေနဲ့ဒီလိုဒုက္ခရောက်နေတဲ့မှာအချိန်ကာလအဖြစ်တရက်တန်ဒီနေရက်ကြံဒီဟိုတနတ်ဒီအတန်မဆဲဘဲနဲ့တော့ဟိုဟိုဒီလိုမျိုးမပြန်ခိုင်းဘူးဆိုတာလည်းကျွန်တော်တို့အများအားပြောလို့ဆိုနေတဲ့ဟာတွေရှိတယ်
။ကျွန်တော်နောက်ဆုံးအချက်လေးကျွန်တော်မေးချင်တာကအဲ့တော့ပြင်းပြင်းနေဆိုတော့ကတိုင်းပြည်မှာမြန်မာပြည်မှာစစ်တပ်ကအုပ်ချုပ်နေတဲ့ကာလတစ်လျှောက်များဖြင့်တို့ရောတို့တည်တည်ငြိမ်ငြိမ်ရှိနေတဲ့ဒေသတွေလည်းရှိပါတယ်။ဒါပေမဲ့ကင်းပြည်နယ်နဲ့ပြောရင်ကင်းပြည်နယ်နဲ့စစ်မီးနဲ့လက်နက်ကင်တိုက်ပွဲနဲ့ဟလာဒုက္ခတွေနဲ့ခွဲမပြောလို့ခွဲပြောလို့မရသလိုကိုကျွန်တော်တို့တက်တန်းတစ်လျှောက်မှာအဲ့လိုတိခဲ့မြင်ငယ်ကြားခဲ့တွေ့ခဲ့ရတာပါ။ဆရာအခုဆီယနာတိမ်မှုကိုတွန်းလှန်နေကြတယ်ဆရာတို့ကင်းပြည်နယ်လည်းဆရာတို့ပြောထားတဲ့အခိုင်အမာတွန်းလှန်နေဒီဆီယနာတိမ်မှုကိုတကယ်ပဲအောင်မြင်တွန်းလှန်နိုင်မယ်လို့ဆရာပြောနိုင်ပါရဲ့လားကရင်ပြည်ဘယ်တော့များငြိမ်းချမ်းမယ်လို့ဆရာမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီမင်းကွန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကရင်ပြည်ငြိမ်းချမ်းမှာလေကျွန်တော်တို့ဟိုဒီဘောတိုင်းပြည်တစ်ပြည်လုံးအတင်ထားနဲ့ဥစားကျွန်တော်တို့တစ်ခုလုံးငြိမ်းချမ်းမယ်ဆိုတာအဲ့အဲ့ဒါတစ်ခုလုံးပြောမယ်ဆိုရင်ဘူးတော့မှန်ကန်ပါလိမ့်မယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့မူဝါဒအရရောကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေအရရောအထူးသဖြင့်ကျွန်တော် KNU ဖွဲ့စည်းပုံကိုပြောတာဆိုတော့ကျွန်တော်တို့ကရင်မျိုးသားတို့ဖက်တဲ့ဥစားကျွန်တော်ငြိမ်းချမ်းသွားလို့လေဒီတိုင်းပြည်ငြိမ်းချမ်းသွားမှာမဟုတ်ဘူးဒီတော့တစ်ခုလုံးငင်းချမ်းမှာပဲဒီဥစားပေါ့အထူးသဖြင့်ကျွန်တော်တိုင်းပြည်တစ်ပြည်လုံးအနေထားငင်းချမ်းမှာပဲကျွန်တော်တို့ငင်းချမ်းတယ်လို့ပြောလို့ရမယ်အဲ့ဒါကြာကျွန်တော်တို့မူဝါဒဖြစ်တဲ့ခါကျတော့ဒီလိုရေးခင်းမျိုးဖြစ်လာတဲ့ခါမှာကျွန်တော်တို့ဘလို့မှဒီတိုင်းထိုင်ကြည့်လို့မရအောင်လူထုကလည်းတက်သားတဲ့တောင်းဆိုမှုရှိတယ်အထူးသဖြင့်စစ်တပ်ကနိုင်ငံရေးမှာဆုတ်ခွာရမယ်ဖက်ဒရယ်ဒီမိုကရေစီကိုဟိုတခါတည်းဥစားတော့တရားဝင်ကြီးညာရမယ်ဆိုတဲ့ဟာအာဒါပုတ်တိတိမဟုတ်ဘူးကျွန်တော်တို့ဘယ်တော့မှလူထုတွေရဲ့ဒီလိုတောင်းဆိုမှုရှိခဲ့တဲ့ခါကျတော့ကျွန်တော်အလေးနဲ့ယုံကြည်တယ်ပဲချင်းဘက်ကလာမှာတော့ကျွန်တော်တို့အသေးချာပြောလို့မရဘူးဆိုပေမဲ့ကျွန်တော်အောင်ပွဲခံမှာတော့သိကြပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကပြည်သူနဲ့တသားတည်းဖြစ်နေတဲ့ခါမှာကျွန်တော်ဘာမှယုံမသားတဲ့ဖြစ်စရာအကြောင်းရှိတော့ပါဘူးဆရာ။အနည်းနဲ့အမြန်ပဲပွားပါတယ်ဆရာ
။ဟုတ်ကဲ့ပါလူစတော်နီခုလိုအချိန်ပေးပြီးတော့ကြေကြားပေးတာကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဒါကတော့အပတ်စဉ်တင်ဆက်နေကြအင်္ဂါစကားဝိုင်းအစီအစဉ်ကိုနားတော်တာဆင်ခဲ့ရတယ်ပါခင်ဗျာ။VOA ရဲ့ဗုဒ္ဓဦးနေမနေ့ပဲအတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ
။ Ukraine အရှေ့ပိုင်းမှာထိုးစစ်အသစ်ဆက်တင်ကြောင်းရုရှားတာဝန်ရှိသူတွေကကြေညာလိုက်တဲ့အင်္ဂါနေ့မှာပဲအမေရိကန်နဲ့ NATO မဟာမိတ်တွေကရုရှားအစိုးရပေါ်မှာတိုးမြင့်ဖိအားပေးသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံဒွန်ဘတ်စ်ဒေသတစ်ဝန်းကိုပြစ်မှတ်ထားပြီးရုရှားဘက်ကတိုက်ခိုက်မှုနဲ့အတူယူကရိန်းရှေ့ပိုင်းကိုထိန်းချုပ်နိုင်ရေးအတွက်ထိုးစစ်အသစ်ဆက်တင်ကြောင်းရုရှားကအင်္ဂါနေ့မှကြေညာပါတယ်။ယူကရိန်းနိုင်ငံတွင်ရုရှားရဲ့စစ်ပွဲကအန္တရာယ်ကြီးတဲ့အခြေအနေသစ်တစ်ရပ်ကိုစတင်လာချိန်မှာပဲအော်တိုရော့ခရီယန်တို့ရဲ့အီစတာပွဲတော်နဲ့တိုက်ဆိုင်ပြီးဒီသတင်းပါအတွင်း၄ရက်ကြာလူသားချင်းစာနာထောက်ထားမှုနဲ့စစ်ပွဲယာယီရပ်ကြဖို့ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်ကာနေမှာပန်ကြားပါတယ်။လက်ရှိတွေ့မြင်နေရတဲ့အရက်သားတေဆုံထိခိုက်မှုတွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေဟာရှေ့လျှောက်ကြုံတွေ့ရမယ်။ကြောက်မဲ့ဖွဲအဖြစ်ဆိုးတွေနဲ့ရှင်ရင်မဆူစလောက်ဖြစ်သွားနိုင်တယ်လို့လဲယူကရိန်းအရှေ့ပိုင်းဒေသအပေါ်ရုရှားရဲ့ထိုးစစ်နဲ့ပတ်သက်ပြီးသူကပြောပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းမတိမငိမ့်အခြေအနေတွေကြောင့်အမေရိကန်စေတနာဝန်ထမ်းအဖွဲ့Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်မဲ့အကြောင်းကြေညာပါတယ်။မတည်ငြိမ်မှုတွေ၊စူပူမှုတွေနဲ့လက်နက်ကင်ပဋိပက္ခတွေဆက်လက်ပေါ်ပေါက်နေတာကြောင့်စေတနာဝန်ထမ်းတွေဘေးရန်ရဲ့ကင်းကင်းအလုပ်လုပ်နိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်မှာဖြစ်ကြောင်း Peace Corps အမှုဆောင်အရာရှိချုပ် Carlos Park ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။
ရင်ချင်းကျုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါခင်ဗျာဒီကနေ့အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကတော့မှန်နန်းလောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဗုဒ္ဓဦးနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ်တော်တာရှင်မြန်မာပြည်သူပေါင်းလဲကိုစင်းနေပြချမ်းမှချမ်းသာပြီးဘေးရန်ရဲ့ကင်းဝေးကြပါစေကျွန်တော်ကတော့ဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူခဲ့တဲ့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.